The Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ28ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Lineometer 1925 32 Lineometer 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မချိုင်ငါပဲဗင်နီဇွဲလာကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေပြန်ထွက်သွားကြဖို့သမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာယူကော့ပွဲမှာစစ်တပ်နဲ့နေဆက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရတဲ့အကြောင်းယူကော့ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မမျှသစင်အောင်နဲ့သူကြေညာပေးသွားမှာပါ
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တရုတ်နိုင်ငံကိုမြန်မာဆန်တင်ပို့ရေးဟာ85ရာခိုင်နှုန်းလောက်ပနာမသဘောတူညီချက်ရထားပြီးဖြစ်တဲ့အကြောင်
းနိုင်ငံတော်တိုင်းပင်ကဒေါ်စောစီ24ရက်နေ့မှာတော့ခီးစင်ရှိရပါတော့24ရက်လို့တော့အကြမ်းမရမယ်သိရတယ်တရုတ်ပြည်ကဒီအစိုးရဘက်နဲ့ GDP
မြန်မာနိုင်ငံစံစဘာအတင်းချုပ်တွဲဖက်ထွေထွေအတင်းရေးမှုရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။မြောက်ဦးမြို့နယ်မှာတော့ဒီတလအတွင်းတိုက်ပွဲတွေကြောင့်လူအသေးပျောက်ရှိခဲ့ပြီးအိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်း6000ကျော်ရှိနေပါတယ်။ဒီအပိုင်းတွင်ကျင်းပမဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကိုလူထုကစိတ်ဝင်စားမှုအရန်နေနေတာဘာကြောင့်မှလဲဆိုတာတွေသိရမှာဖြစ်တယ်လို့နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်ပြည်ထောင်စုကပြိုးဥယျာဉ်တစ်ခုကတစ်ပင်ပြိုးပုံပြုစုပုံတွေအကြောင်းတင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင
်မြန်မာနိုင်ငံကဗင်နီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေကိုပြန်ထွက်ဖို့သမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်။ရုရှားကလူတွေကိုဖယ်ရှားဖို့အမေရိကန်ကဗင်နီဇွဲလားကိုတပ်ဖွဲ့တွေဆေးလွတ်ဖို့အစီအစဉ်ရှိသလားဆိုတဲ့ဒေသတယောက်ရဲ့အမေကိုတော့ဖြစ်နေတဲ့နေရာနဲ့အလုံးကိုစဉ်းစားသွားမယ်အကြောင်းသမ္မတကအချင်းချင်းထပ်ပြောခဲ့တာပါ။အမေရိကန်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ရုရှားဘက်ကကောင်းကောင်းနားလည်ထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်လက်ဖြစ်ယာယီသမ္မတဖြစ်လက်ကြီးညာထားတဲ့ဝါကွိုင်ရိုရဲ့ဇနီးဖြစ်သူဖာဗီယန်နာရိုဇဲလစ်နဲ့အတူအင်ဂျီရောမှာသမ္မတထရန့်ကသတင်းတောက်တွေကိုတွေ့ဆုံခဲ့တာပါဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ရဲ့ဇနီးဖြစ်သူနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတော့ဒီသတင်းပတ်ကောင်မှာရုရှားစစ်လေယာဉ်နဲ့ဗင်နီဇွဲလားကိုရောက်ရှိလာတာမလိုလားအပ်တဲ့ရန်လိုတဲ့လုပ်ရည်ဖြစ်နေပြောဆိုထားပါတယ်ရုရှားအနေနဲ့နီကိုလတ်မာဒူရိုအစိုးရကိုထောက်ခံမှုတွေအားလုံးရပ်ဆိုင်ပြီးဝါကွိုင်ရိုနဲ့အတူရပ်တည်ဖို့လွတ်လပ်မှုတွေပြန်လည်ရရှိနိုင်မယ့်အချိန်ထိအမေရိကန်တိုက်နယ်ရောကမ္ဘာတဝန်းထဲမှာလက်တွဲသွားဖို့လည်းတိုက်တွန်းခဲ့တာပါရုရှားနိုင်ငံကတော့ဗင်နီဇွဲလားနိုင်ငံမှာရုရှားရဲ့လူရည်တရားဥပဒေနဲ့အညီသာဖြစ်ပြီးတရားဝင်အစိုးရတရက်ကလည်းသဘောတူလက်ခံထားတဲ့လူရည်ဖြစ်ကြောင်းပြောဆိုလိုက်သလိုအမေရိကန်ရဲ့တောက်ဆူချက်ကိုပယ်ချလိုက်တဲ့အကြောင်းရုရှားသတင်းဌာန RIA ကနေဖော်ပြထားပါတယ်ရုရှားဆိုရတော့ဗင်နီဇွဲလားမှာစစ်ဖက်ဆိုင်ရာဝန်ထမ်းတွေဆေးလွတ်ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဖြေကြားဖို့လည်းညှင်းဆန်ထားပါတယ်
American နိုင်ငံတွင်တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကို Mexico နဲ့ America တိုက်အလဲပိုင်းသုံးနိုင်ငံကကာကွယ်တားဆီးဖို့ဘာမှထိထိရောက်ရောက်ဆောင်ရွက်ပေးတာမရှိတဲ့အတွက် American နိုင်ငံတောင်ပိုင်းနယ်စပ်ကိုပိတ်မယ်လို့သမ္မတ Donald Trump ကထပ်ပြီးတော့ချိန်ချောက်လိုက်ပါတယ်။သမ္မတ Trump ကနယ်စပ်ကိုပိတ်မယ်လို့ပြီးခဲ့တဲ့ November လတုန်းကပထမအကြိမ်ချိန်ချောက်ပြောဆိုထားတာပါ။နယ်စပ်တတိုင်းကာယီရမုံငွေအသုံးစီအတွက်လွှတ်တော်နဲ့ညှိနှိုင်းမရတဲ့အတွက်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်း35ရက်ရပ်နားခဲ့ရပြီး January လနောက်ပိုင်းကပြန်ဖွင့်လှစ်ပြီးတဲ့နောက်မှာသမရကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တာပါလွှတ်တော်နှစ်ရက်စလုံးကသမရရဲ့အရေးပေါ်အခြေအနေကိုကန့်ကွက်ခဲ့ကြပေမဲ့သမရဗီတိုအာဏာကိုကျော်ပြီးပယ်ဖျက်ဖို့တော့မအောင်မြင်သေးတဲ့အတွက်အရေးပေါ်အခြေအနေကြေညာချက်ကအသက်ဝင်နေစေဖြစ်ပါတယ်သမရထရမ့်ကနေဆက်တတိုင်းကာယီအတွက်ကိုအခြားအသုံးစီရန်ပုံငွေတွေကမျှခံသုံးစွဲဖို့သူ့ရဲ့အစီအစဉ်ကိုစတင်မှုပြင်ဆင်နေတာပါအရေးပေါ်အခြေအနေကြေညာချက်နဲ့နေဆက်တတိုင်းကာယီအတွက်အဆုံးဖြတ်ကအမေရိကန်တရားရုံးကအဆုံးဖြတ်ပေးရမယ့်အခြေအနေမှာရှိပါတယ်။အရေးပေါ်အခြေအနေကြေညာတာနဲ့ရန်ပုံငွေတွေခွဲဝေသုံးစွဲမယ့်အစီအစဉ်တွေအတွက်ပြည်နယ်16ခုနဲ့အခြားအဖွဲ့အစည်းတွေကသမ္မတထရမ့်ကိုတရားစွဲဆိုထားပါတယ်
။ထိုင်းနိုင်ငံမှာမကြသေးခင်ကကျင်းပခဲ့တဲ့ထရီယူကော့ပွဲမဲရလက်တွေကိုရန်နှုံးပြေရေးထွက်ပြီးစီချိန်မှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရတဲ့အကြောင်းယူကော့ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်။စစ်တပ်နဲ့နှိစက်တဲ့ပလန်ပရာချာလက်ပါတီကထောက်ခံမဲ့8.4%နဲ့ထောက်ခံမှုအများစုရတဲ့အကြောင်းကော်မရှင်ရဲ့ဒုတိယတွင်းမှုချုပ်ခရစ်ဝန်ဆောင်ကဒီနေ့ပဲပြောလိုက်တာပါလွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖယ်ရှားခံခဲ့ရတဲ့အဓိကတိုက်ခိုက်ပူအထိုက်ပါတီကတော့ထောက်ခံမဲ့9.9%ရရှိထားတဲ့အကြောင်းလည်းပြောပါရယ်မဲရီတွေအားလုံးကိုကြေညာခဲ့ပြီမလဲတင်ဝင်မဲရက်လက်အပြည့်စုံကတော့မေလ9ရက်နေ့ချမှာထုတ်ပြန်သွားမှာပါ 90နေရာ500ရှိအောက်လွှတ်တော်အတွက်နိုင်ငံရေးပါတီသီးသီးက90နေရာပြည်နေရာစီအနိုင်ရလဲဆိုတော့ကိုလည်းကော်မရှင်ကမထုတ်ပြန်ရသေးပါဘူး။မေယာတီရလက်ရှိဝန်ကြီးချုပ်ဖရယော့ချန်ဟူချာနေနဲ့လွှတ်တော်မှာလူနည်းစုဖြစ်နေစားကောင်းစားနိုင်မယ်လေ။နောက်ပိုင်းမှာတော့တခြားပါတီတွေကပြပြောင်းလာအောင်ဆွတ်ဆောင်အောင်ဆွတ်ဆောင်နိုင်မယ့်အလားအလာတွေလည်းရှိပါသေးတယ်။လွှတ်တော်ထဲမှာအများစုမဟုတ်ခဲ့ရင်တော့အစိုးရအနေနဲ့ဥပဒေတွေပြဋ္ဌာန်းမှုကျိုးပမ်းရမှာခက်ခဲတွေကြုံရနိုင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရဲ့ ANFIE ကတော့မေယာလက်တီမှာမှန်မှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရှိခဲ့ရကြောင်းနဲ့ရွေးကောက်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်လို့ဗြိတိန်ဆိုရကတင်ပြခဲ့ပြီးလွှတ်တော်ကပယ်ချထားခဲ့တဲ့အဆိုပြုချက်နှစ်ခုအပေါ်စဉ်းစားရွေးချယ်စရာနည်းလမ်း16မျိုးကိုဗြိတိရှားလွှတ်တော်မှာဗုဒ္ဓဟူးနေ့ကသဘောတူညီချက်မရဖြစ်ခဲ့ပြီးတဲ့နောက် Brexit အနာဂတ်အရေးဟာပိုပြီးတော့မရေမရာဖြစ်လာပါတယ်။ဝန်ကြီးချုပ်ထရီဆာမေက EU ကခွဲထွက်ရေး Brexit သဘောတူညီချက်ရအောင်မလုပ်နိုင်တဲ့အတွက်ဗြိတိန်လွှတ်တော်ကဒီတာဝန်ကိုလွှဲပြောင်းယူထားတာပါ။Brexit အတွက်ရွေးချယ်စရာအစီအစဉ်16ခုကိုအမတ်တွေကြားဗုဒ္ဓဟူးနေ့မှာစတင်အပြေရှားဆွေးနွေးခဲ့ပါတယ်။ရွေးချယ်စရာ10ခုအထိစကားတင်ရွေးချယ်နိုင်ခဲ့ပြီးအမတ်တွေကြားမဲပေးဆုံးဖြတ်ခဲ့ပေမဲ့ရွေးချယ်စရာအလုံးကိုစန့်ကျင်ခဲ့ကြတဲ့အတွက်သဘောတူညီမှုမရပြန်ပါဘူး။ဝန်ကြီးချုပ်ထရီဆာမေက EU ခေါင်းဆောင်တွေနဲ့သူညှိနှိုင်းရယူထားတဲ့ Brexit အစီအစဉ်ကိုသာဗြိတိန်အမတ်တွေလက်ခံမယ်ဆိုရင်သူမှန်းထားတာထက်ပိုဆော့ပြီးဝန်ကြီးချုပ်ယာဒူကနေနှုတ်ထွက်ပြီးမဲ့အကြောင်းကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဗျာ။ဒီရအမေရိကန်တန်မြန်မာဘာသာအစည်းအဝေးရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လီဗျားနိုင်ငံကကမ်းလွန်ပင်လယ်ပြင်မှာကယ်ဆယ်ခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပြန်ပြီးဆွတ်သွားတဲ့ရေနံတင်သင်္ဘောတစ်စင်းကိုအထူးစစ်ဆင်ရင်းနဲ့ကတင်နိုင်လိုက်တဲ့အကြောင်းမော်တာနိုင်ငံစစ်တပ်ကပြောလိုက်ပါတယ်။မော်တာကမ်းလွန်ရေမိုင်30လောက်အကွာမှာ LW1 သင်္ဘောကိုထောက်လန်းတွေ့ရှိခဲ့ပြီးနောက်နိုင်တော်ချာချင်းတွင်းမှာပဲဗလက်တာမျိုးတော်စစ်ကမ်းကိုဒီနေ့ဆက်ကပ်လာခဲ့တာပါ။သင်္ဘောကပတိန်နဲ့အဆက်အသွယ်ရခဲ့တဲ့အချိန်မှာသင်္ဘောကသူ့အုပ်ချုပ်မှုအောင်မှမရှိတော့ပဲသူနဲ့တူသင်္ဘောသားတွေကလည်းမော်တာနိုင်ငံကိုဥတီမောင်းနေမှုပြန်ပြီးဆွတ်သူတွေကအတင်းအကျပ်ချင်းချောက်ဖိအားပေးတာခံနေရတဲ့အကြောင်းအချင်းချင်းပြောခဲ့တယ်လို့လည်းမော်တာစစ်တပ်ကပြောပါတယ်။သူစစ်စင်ရေးအဖွဲ့သင်္ဘောဘက်ကိုဆင်းသက်ခဲ့ပြီးတဲ့နောက်ပိုင်းတော့ကပတိန်လည်းသင်္ဘောကိုအုပ်ချုပ်ခွင့်ပြန်ရခဲ့ပါတယ်။သင်္ဘောကုန်းဘက်ပေါ်မှာတော့လက်နက်ကင်ဆောက်ရှောက်တွေချထားပြီးဗလက်တာမျိုးတော်ကိုရောက်တဲ့အချိန်မှာတော့ရွှေပြောင်းနေထိုင်သူတွေကတချို့ကိုလက်ထိတ်ခတ်ခေါ်ဆောင်သွားပါတယ်။ရွှေပြောင်းနေထိုင်သူတွေကိုတော့မြေရဲပင်လယ်ထဲမှာအင်္ဂါနေ့ကပဲကယ်ဆယ်ခဲ့တာပါ။နောက်ပိုင်းလီဘီးယားနိုင်ငံထရီပိုလီမြို့ကိုဥတီမောင်းနေနေချိန်မှာတော့ရွှေပြောင်းနေထိုင်သူတွေကစန့်ကျင်ကောက်ကွက်ခဲ့ကြပြီးမော်တာနိုင်ငံကိုခရီးစစ်ဖို့ဖိအားပေးခံခဲ့ရတာလည်းဖြစ်ပါတယ်။အရှေ့လယ်ပိုင်းအာရှနဲ့အာဖရိကတိုက်တွေကတိုင်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေက2015ခုနှစ်ကစလို့ဥရောပကိုထွက်ပြေးဖို့ကြိုးပမ်းလာကြတာကဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပတိုင်းမှာအကြီးအကဲဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာရေကြီးမှုနဲ့မိုးခေါင်ရေရှားမှုတွေကြောင့်တိုင်းပြည်လူဦးရေ၄ပုံ၃ပုံလောက်ရှိတဲ့ခမန်းကြီးလူ၁၀တန်းလောက်ဟာစားနပ်ရိက္ခာရှားပါးမှုနဲ့ရင်ဆိုင်နေရပြီးအသက်ကယ်နိုင်မဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။၃နှစ်ကြာမိုးခေါင်ရေရှားမှုတွေကြောင့်ကောက်ပဲသီးနှံပျက်စီးမှုစီးပွားရေးအကျက်အတဲစားနပ်ရိက္ခာပြက်လက်မှုနဲ့အသက်ဆုံးရှုံးမှုတွေကြုံနေရတယ်လို့လူပေါင်း2,600ကျော်ဟာလဲအိုးအိမ်ဆွန့်ခွာခဲ့ရကြောင်းနိုင်ငံတကာချက်ချင်းဤအဖွဲ့နဲ့လာချမ်းဤအဖွဲ့တွေကဒီကနေ့ပူးတွဲကြေညာချက်ထုတ်ရမှာပြောဆိုလိုက်တာပါမလကုံဆုံးတော့မယ့်အချိန်မှာပဲပြင်းထန်တဲ့ရာသီဥတုကြောင့်မိုးရွာသွန်းစီးနှင်းတွေကျဆင်းခဲ့တာကြောင့်နောက်ဆက်တွဲပြည်နယ်၉ခုမှာရေကြီးမှုတွေနဲ့အကျုံနေရပါတယ်ကပ်ဘေးဒဏ်ကြောင့်လူပေါင်း63ယောက်သေဆုံးခဲ့ပြီး 28,000 လောက်မင်းဟာလဲယာယီစခန်းတွေမှာခိုလုံနေရပြီးအကူအညီတွေလည်းအလုံးလောက်မရပဲဖြစ်နေပါတယ်။ရာသီဥတုဖောက်ပြန်ပြီးအပူချိန်မြင့်တက်လာတဲ့အတွက်နှင်းတွေအရေးပျော်ပြီးမိုးရွာသွန်းမှုတွေလည်းကြုံနေရတာပါ။လူမြင်ကွင်းမှာမတွေ့ရသလိုအရေးအတွက်ကိုလည်းမခန့်မှန်းနိုင်တဲ့အရေးပေါ်အကူအညီလိုအပ်နေသူတွေထံစာနာမှုအကူအညီပေးသူတွေသတင်းမီဒီယာတွေလည်းလက်လန်းမမီနိုင်ပဲဖြစ်နေတဲ့အကြောင်းနိုင်ငံတကာချက်ချင်းဤအဖွဲ့ IFRC ရဲ့ဌာနေကိုစလေ area customs ကပြောပါတယ်။အရေးပေါ်စားနပ်ရိက္ခာအာဟာရတန်ရှင်းရေတောက်သုံးရေနဲ့အင်တာဆောက်လုပ်ရေးလုပ်ငန်းတွေအတွက်ဒေါ်လာ60တန်းအကူအညီပေးဖို့အမေရိကန်ကလည်းဒီတစ်ပတ်ထဲမှာပဲကြေညာထားပါတယ်။
ဆိုမလီယာနိုင်ငံမျိုးတော်ကစားတောက်ဆန်တဆန်ရှိမှဒီနေ့ကားဘုံပေါက်ခွဲရာကလူ၁၂ဦးထဏ်မှန်းနဲ့တိဆုံးပြီး20ကျော်ထဏ်ရသွားပါတယ်။မူဂါဒီရှိမျိုးတော်ကလူစီကာယာမခါအယ်မူခါရာမာလမ်းပေါ်ကစားတောက်ဆန်အဝင်တကားနားမှာပေါက်ကွဲမှုဖြစ်တယ်လို့လည်းကိုရန်တွေ့သူတွေက VOA ဆိုမလီယာဌာနကိုပြောပါတယ်။စားတောက်ဆန်ခံမှုပြိုကျသွားပြီးလူတော်တော်များများပိတ်မိနေတယ်လို့အလောင်း၆လောင်းကိုလမ်းပေါ်မှာတွေ့ရတဲ့အကြောင်းလဲကိုရန်တွေ့သူတစ်ယောက်ကပြောခဲ့တာပါ။ဒဏ်ရာသူတွေကိုစေယုံကိုပို့ဆောင်တဲ့၆ဦးတိဆုံးတဲ့အကြောင်းလဲမူဂါဒီရှိမျိုးတော်အရေးပေါ်လုပ်ငန်းကတာဝန်ရှိသူတွေကပြောပါတယ်။တခိုင်မှုတွေဘသူကမှတော့သူတို့လက်ချက်ဖြင့်ပြောထုတ်ပေါ်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းစစ်သွေးကြွအုပ်စုတစ်ခုဖြစ်တဲ့အဲရှာဘတ်အဖွဲ့ကတော့မူဂါဒီရှိမျိုးတော်ကဟိုတယ်တွေစားတောက်ဆိုင်တွေကိုပြစ်မှတ်ထားတက်ခဲ့လို့ရှိပါတယ်။စနေနေ့မှတော့လည်းမြို့တော်မှာရှိတဲ့အစိုးရယုံတုံးကိုစစ်သွေးကြွအဖွဲ့တွေစီးနင်းတက်ခဲ့ရမှာလူ15ဦးထင်မှန်းနဲ့တည်ဆုံခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမျိုးတော်ကအထက်မြင့်ရုံးခန်းအဆောက်အဦတစ်ခုမှာဒီကနေ့မီးလောင်မှုဖြစ်ပွားတာကနေလူ9ဦးထက်မနည်းသေဆုံးသွားပါတယ်။ဒါကာမျိုးတော်ကလူစီကားရဘာနာနီအရက်က19ရက်မြင့်တဲ့အဆောက်အဦမှာဖြစ်ပွားတဲ့ဒီမီးလောင်မှုကနေလွတ်မြောက်ဖို့လူအတော်များများလဲပြင်းပေါက်တွေကခုန်ချခဲ့ပါတယ်။ဒါစင်နဲ့ချီတဲ့မိသက်သမားတွေမိငင်းတက်ဖို့ကြိုးပမ်းခဲ့တယ်လို့မိသက်ရဟတ်ရင်တွေဟာလဲအဆောက်အဦပေါ်ကနေရေဖြန်ပြီးမိငင်းပေးဖို့ကြိုးစားခဲ့ပါတယ်။
ဒီအမေရိကန်တန်ရဲ့ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေကိုဇက်တိုက်နားဆင်ကြရပါမယ်။မြန်မာနိုင်ငံကနေတရုတ်ကိုစံတင်ဖို့ရမှာတရုတ်ဝင်ကုန်သွယ်မှုတိုးမြင့်ဖို့နှစ်ဖက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။တရုတ်နိုင်ငံတာဝန်ရှိသူတွေနဲ့မြန်မာကုန်သည်တွေကြားပနာမသဘောတူညီချက်ရရှိထားပြီးနှစ်နိုင်ငံသဘောတူစာချုပ်ကိုတော့လာမယ့် AB လနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ပြည်ခရီးစဉ်အတွင်းမှာစာချုပ်ချုပ်ဆိုဖို့ရှိနေပါတယ်။ VOA သတင်းတောက်ကိုဇော်ထက်စုံစမ်းမေးမြန်းထားပါတယ်ရှင်
။မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုနေဆက်ကတစ်ဆင့်နှစ်ဆင့်စံတန်ချိန်တိမ့်နဲ့ချီတင်ပို့နေရရှိပေမဲ့လို့တကယ်တမ်းတရားဝင်တင်ပို့တဲ့ခွဲတန်းအရဆိုရင်တော့တန်ချိန်တစ်သိန်းပဲရှိရပါ။ဒီလိုတရားဝင်လမ်းကြောင်းကနေတင်ပို့တဲ့စံခွဲတန်းကိုတန်ချိန်၄သိန်းအထိတိုးမြင့်တင်ပို့ခွင့်ရဖို့ကိုပြီးခဲ့တဲ့နှစ်ကတည်းကနှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးမှုတွေရှိနေကြတာပါလော်လော့ဆယ်မှာကနဦးစင်သဘောတူညီချက်တချို့ရထားပြီးဖြစ်ကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကပြောပါတယ်ပမာဏအတိအကျကိုလော်လော့ဆယ်အတိအပြုမပြောပေမဲ့လို့အခုရရှိထားတဲ့သဘောတူညီချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လာမယ့် AB လာတဲ့တရုတ်ပြည်ခီးစဉ်အတွင်းမှာအစိုးရချင်းတရားဝင်သဘောတူညီမှုလက်မှတ်ရေးထိုးသွားဖို့ရှိရလို့မြန်မာနိုင်ငံစံစဘာအသင်းချုပ်တွဲဖက်ထွေထွေအတွင်းရေးမှူးဦးလူမော်မြင့်မောင်က VOA ကိုပြောပါတယ
်တရုတ်နဲ့တော့အဲ့နိုင်ငံတော်တိုင်းပင်ခံဒေါ်ဆောစီ24ရက်နေပါတော့အတိအပြုသွားဖို့ရှိတယ်ဟာ60ရှိတယ်ပေါ့24ရက်လို့တော့အတိုင်မရမယ်သိရတယ်ဒီဘီဘက်ကဒီအစိုးရဘက်နဲ့ GPG MOU ထိုးဖို့ရှိပါတယ်။ဖြစ်ဖို့လည်းအသေးကြောက်လို့ရှိပါတယ်။ contract ရခိုင်လုံးတော့ရှိရတယ်။ MOU ရင်ထိုးပါတော့เนาะပြီးမှ contract သွားမှာပေါ့။ MOU ထိုးဖို့ draft တွေပါတယ်တော့ပို့ပြီးပြီ။ဟိုဘက်ကလည်းဆင်နေတယ်။ပြီးရင်တော့ဒါတွေအားလုံးသဘောတူတယ်ဆိုထိုးပြပါပါ။ဟုတ်ဟုတ
်။စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်စိုးကတော့မြန်မာဘက်ကတရုတ်နိုင်ငံနဲ့စံတင်ပို့မှုမှာအမြဲမပြတ်ဆွေးနွေးနေတဲ့အတွက်နှစ်နိုင်ငံအကြားစံရောင်းဝယ်မကြခင်ဖြစ်ဖို့ရှိကြောင်း VOA ကိုပြောပါတယ်
။ဆန်အယောင်းဝယ်နှစ်ဖက်မြင့်တင်ရေးတွေတော့တရုတ်ဆိုးရနဲ့အများအားညှိနှိုင်းနေပါတယ်နော်။ဆက်လက်ညှိနှိုင်းတော့မှာပါနော်။ကျွန်တော်တို့ကတော့ဆိုးရခြင်းညှိနှိုင်းပေးတဲ့အစီအမံတကယ်လက်တွေ့ရတော့ကုန်သည်ကြီးများအတင်းနဲ့ဟိုဘက်ကနော်ယူနန်ပြည်နယ်ဘက်ကတောင်းပေးတဲ့အဖွဲ့တွေနဲ့သူတို့ဆက်ပြီးတော့အသေးစိတ်ဆွေးနွေးကြမှာပါ။အဲ့တော့ဒါတော့ရောင်းဝယ်ရတော့ဖြစ်မှာပါနော်တနည်းပုံတနည်းတော့နော
်နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ခီးစဉ်မှာရေးထိုးမဲ့အစိုးရချင်းသဘောတူညီမှုစာချုပ်ပြီးရဲ့နောက်မှာနောက်ထပ်အသေးစိတ်စာချုပ်တွေချုပ်ဆိုဖို့ရှိပြီးစံနဲ့တရုတ်နိုင်ငံကထုတ်ကုန်ပစ္စည်းတွေတိုက်ရိုက်လဲလှယ်ရဲ့စနစ်လဲတစိမ့်တစ်ပိုင်းပါဝင်မယ်လို့စံစွားအသင်းချုပ်တောင်းရှိသူတွေနဲ့စီးပွားကူတန်းတောင်းရှိသူတွေကပြောပါတယ်တိုက်ရိုက်ကုန်စီဖလှယ်မှုအပေါ်မှာလက်မခံတဲ့စံကုန်တွေတွေလည်းရှိပါတယ်တိုက်ရိုက်လဲလှယ်မှုစနစ်မှာအားနည်းချက်တွေရှိနိုင်ကြောင်းမူဆယ်ဆန်ကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။တိုင်ကြီးလေးသိန်းကိုစာချုပ်ချုပ်မယ်။ပြည်တ်စာချုပ်ချုပ်မယ်နော်။ဒါပေမဲ့ဘာသာစစ်တင်းနဲ့သွားမယ်။လေယာဉ်ထွက်ကုန်ပစ္စည်းတွေကိုပြန်ဝယ်ရမယ်။ရောင်းလိုက်တဲ့ဆောင်ကိုဝေသားမပေးဘူး။တိုင်ပြည်ဟောစာလို့လေယာဉ်ထွက်ရပစ္စည်းတွေဝယ်ရမယ်။ဒါဆိုရင်တို့ကရေသွေးငှက်နဲ့ပစ္စည်းတွေတို့တံမတံပတ်သက်စီးနဲ့တို့ကဝယ်ရမှာဆိုတာလုံးဝမဖြစ်နိုင်ဘူး။တို့ကုန်တယ်တဲ့ဝေပဲလို့ကျင်လာတယ်။ဝေသားမရသေးရတော့စီးပွားရေးလုပ်တဲ့ကိစ္စမှမဖြစ်နိုင်ဘူးလို့ဒီနော်။
ဖေဖော်ဝါရီ15ရက်ကစပြီးတရုတ်နိုင်ငံကသူ့ပြည်တွင်းမှာတရားမဝင်စံတင်သွင်းတာကိုတင်းကျပ်လာတဲ့အတွက်မြန်မာဘက်မူဆယ်လမ်းကြောင်းကသွားနေတဲ့စံအပါဝင်တရားနယ်ပြောင်းလဲတန်ချိန်1000ဝဲလောက်မူဆယ်ဂူရောင်တွေထဲမှာတောင်းတင်နေတာဖြစ်ပါတယ်။စံအပါဝင်မြန်မာနိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းတွေသုံးဖို့တဘုံကတရားမဝင်လမ်းကြောင်းတွေကနေသွားနေကြတာလို့စံလုပ်ငန်းရှင်တွေကပြောပါတယ်။ ဥရောပသမဂ္ဂကလည်းမြမစံနှုန်းရှိကိုအခွန်ပြန်ကောက်နေပြီဖြစ်သလိုတရုတ်ဘက်ကလည်းတရားမဝင်ကုန်စည်တွေကိုကန့်တက်လာတဲ့အတွက်မြမနိုင်ငံအနေနဲ့တခြားအလားလာရှိတဲ့စံဈေးကွက်ကိုရှာဖွေဖို့လိုနေကြောင်းစံကုန်တဲ့အတိုင်းဝိုင်းကပြောဆိုနေကြပါတယ်
တရုတ်ပြည်ကိုမြန်မာနိုင်ငံရဲ့စံတွေတိုးမြင့်တင်ပို့နိုင်ရေးနှစ်နိုင်ငံညှိနှိုင်းဆွေးနွေးနေတဲ့အခြေအနေကိုကိုဇော်ထက်စုံစမ်းတင်ပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကစစ်ရှောင်ဒုက္ခသည်တွေဘက်ကိုအလှည့်ပေးပါဦးမယ်။မြောက်ဦးမြို့နယ်အတွင်းမှာဒီလပိုင်းအတွင်းဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်အရသာထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးမြောက်ဦးဒေသခံ 6,000 ကျော်ဦးအိမ်စွန့်ခွာတင်းရှောင်ခဲ့ရတယ်လို့ဒေသတွေကွင်းစင်လေ့လာနေတဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်။AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာတာကြောင့်ထိခိုက်ဒေဆုံးမှုတွေနဲ့စစ်ဘေးရှောင်သူတွေပိုများလာတယ်လို့လည်းဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်မျိုးရပါတီ AMP ကနေစစ်ဘေးတန်ကြောင့်အရဖက်ပြည်သူတွေထိခိုက်နေတာဆုံးကျုံမှုစစ်ဘေးတင်းရှောင်နေရမှုရှေးဟောင်းရင်ကျင်းမှုအမွေနှစ်တွေထိခိုက်နေမှုနဲ့ပတ်သက်ပြီးစုံစမ်းဖို့ကော်မရှင်တရဖွဲ့စည်းပြီးတရပိုင်းမှာမြောက်ဦးမြို့နယ်တွင်ကွင်းစင်းလှိလာခဲ့ပါတယ်။တရပိုင်းတွင်မြမတမတော်နဲ့ရခိုင်တမတော်အေအေတို့စည်ရေးတင်းမှနေမှုအခြေအနေကြောင့်မြောက်ဦးမြို့နယ်တစ်ခုထဲမှာတေဆုံတန်ရာရသူနဲ့အဖမ်းခံရသူအရသာဥယျာဉ်50ကျော်ရှိနေတယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်မျိုးရပါတီဒုဥက္ကဋ္ဌတော်အင်းနုစိန်ကပြောပါတယ
်ရှိကတရာရတာနဲ့ဖမ်းဆီးခံရတာနဲ့တေဆုံတာနဲ့မြမတို့ရေကူးရအားလုံး50ကျော်လောက်ရှိတယ်တခြားတွေကတော့အစတော့မသိဘူးနောက်တော့ဖမ်းထားတဲ့ရင်စခန်းမှာရှိတယ်အစ်တွေကိုပို့လိုက်ပြီးစသဖြင့်ဒေယံဘယ်ပါမှမသိဘူးဖမ်းသွားတာတော့ပြီးလိုက်တယ်
။မြောက်ဦးမြို့နယ်တွင်စစ်ဘေးရှောင်ရွာသားဦးရေကတော့6000လောက်ရှိနေတယ်လို့ဒေါ်အင်းနုစိန်ကဆက်ပြောပါတယ
်။မြောက်ဦးမြို့နယ်ဒီမှာဆို6000ကျော်လောက်ရှိအဲ့မှာအထူးသဖြင့်အမျိုးသမီးတွေ၊ကိုယ်ဆောင်တွေ၊ကလေးတွေ၊နောင်ကျန်းတွေအသက်ကြီးတွေဦးတွေအများကြီးပါတာကိုဒီမှာပြခဲ့တာ။ချင်းအောင်မှလည်းဒဏ်ရာရတဲ့လူတွေရှိတယ်။
မြောက်ဦးမြို့တွင်ဒေလ15ရက်နေ့နဲ့18ရက်နေ့တွေကမြို့တွင်ပြစ်ခတ်မှုတွေကြောင့်လူနေအိမ်တွေဒေသခံပြည်သူတွေသမိုင်းဝင်သတ္တနိကအဆောက်အုံပျက်စီးမှုတွေရှိနေခဲ့တာပါ။ဒီဖြစ်စဉ်ဟာအေအေဖွဲ့ကနေမြို့တွင်းအဆောက်အုံပေါ်နေရာယူပြီးလုံချုံရေးယူရကနေပြန်လာတဲ့တမတော်စစ်ကြောင်းကိုပြစ်ခတ်လို့ဖြစ်ပေါ်ရတယ်ဆိုပြီးတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းဆိုင်စစ်ဆန္ဒချုပ်တမတော်ပြောရေးဆွေးနွေးရှိသူဘူမူကြီးဝင်းစောဦးကတော့အေအေအနေနဲ့မြို့ပေါ်မှာစိုက်ကွက်ဖော်လာလို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါတယ်
။တော်ရီထဲမှာစိုက်ကွက်မဖော်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းနေပြီးတော့မှစိုက်ကွက်ပေါ်တယ်။ဓာတ်ရီတမင်အန်ပြီးပြီးတော့မှဒီကောင်လေးကိုရအောင်တမင်ဆန်တယ်လို့ပဲကျွန်တော်တို့ခင်တယ်။ကျွန်တော်တို့ဒီအကြောင်းပြချက်မရှိဘဲနဲ့တမင်တက်တဲ့လုံညာပြီးဖြစ်တာဆိုတော့ပင်မတာဝန်ကိုကဒေသတိမြေအေဂျင်စီစီသူတို့ရဲ့အတော်ဝင်စီစဉ်ကာကွယ်ရေးဆိုတော့ကျွန်တော်ရဲ့ဒါအဓိကတာဝန်ပဲဒီဟာကိုပဲလုပ်တာ။ဒီလိုလုပ်တဲ့လူကဒါကိုပြည့်စည်အောင်တော့မလုပ်ဘူးဆိုတော့သိကြကျွန်တော်အာမခံပြောရဲ
။အေအေဖွဲ့ကတော့သမ္မတော်ဘက်ကဆွဆဲပြောသလိုအယသာဖြူသူတွေပေါ်ပြင်မထားတိုက်ခိုက်နေတာမရှိကြောင်းပြောဆိုထားပါတယ်။မြောက်ဦးမြို့တွင်ကွင်းစင်းလေ့လာနေတဲ့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌသောအင်းနုစိန်ကတော့သူ့ရဲ့တွေ့ရှိချက်ကိုခုလိုပြောပါရယ်
။မြောက်ဦးမြို့နယ်အင်းမာရဲ့အဖြစ်ပွားသမျှကိစ္စကိုကိုယ်တိုင်ခံစားရှိတဲ့လူတွေရဲ့ရခိုင်ဟုတ်တဲ့အဲ့ဒီမြောက်ဦးကိုအဲ့ဒီရှင်တော်ကကြောက်နေတဲ့တခြားလူမျိုးတွေနိုင်ငံခြားသားတွေကတော့ဒါအကြမ်းတော့လုပ်တာပဲဒီဘက်ကစသည်ပြီးတော့ပြစ်ခတ်တာမျိုးမရှိပါဘူးဆိုတာမျိုးတော့အစ်မတို့ကပြောကြတယ်အမျိုးသမီးတွေကတော့မတန်တာမျိုးဆိုရင်ဒေသကပြစ်တယ်ဆိုတာကိုဒီကြည့်ကြည့်ကြပြောနိုင်တယ်။ကျမတို့စုံစမ်းလေ့လာသမားတွေမှာတော့ပြည့်ရတယ်
ဒီခိုင်မျိုးရပါတီစုံစမ်းရေးကော်မရှင်ကနေစူးစောင်းရသမျှအချက်လက်တွေကိုအစိုးရကစာမှာဖော်ပြပြီးမကြာခင်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့မနေ့ဘက်ကရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ပဲတူတူကျေးရွာနေကုန်းအောင်ပြင်းတောင်လမ်းဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ပဲတူတူနဲ့တပ်ပြေကျရွာသား900ခန့်ဟာရွာထဲမှာမနေရဲပဲစာရင်ကျောင်းနဲ့ဖုန်ကြီးကျောင်းတွေမှာတိမ်းရှောင်နေကြရတယ်လို့ပဲတူတူကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သာလှိုင်ကအခုလိုပြောပါတယ
်။ကိုယ်တူရှိဘက်မှာကောင်းဝင်တုံခတ်မှာကြားတယ်။ဒီဘက်မှာတော့ရွာတော့မရှိဘူး။အော်လည်းနေကြည့်တယ်နဲ့ပါတယ်။ဟာလည်းနေကြည့်ပါတယ်။ရွာကလည်းချင်းနေစစ်တူရောနေပြီးရွာဆက်ကြခုံးကျောင်းစာရင်ကျောင်းအဲ့မှာခုံးရတာပေါ့။ဆက်ကြရွာပြည်ကြည့်ရွာဒုက္ခတင်စခန်းကရွာသားဆိုရွာအာ900ရွာတော့ရှိနေ
။လက်ရှိရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေချိန်မြင့်လာနေတယ်လို့ရခိုင်ပြည်နယ်မြောက်ဦးကြောက်သောမင်းပြဘူးလီတောင်ရတိတောင်နဲ့ဘုံလကျုံမြို့နယ်6မြို့နယ်မှာစစ်ပြေးစစ်ရှောင်ဒုက္ခသည်စခန်းပေါင်း33ခုရှိလာတယ်လို့စစ်ပြေးရှောင်ဒုက္ခသည်2200ကျော်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
။မြန်မာ
နိုင်ငံရခိုင်မြောက်ပိုင်းကစီးရီးပရိခါတွေကအရှိန်လျော့ပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်ချင်းတွေပို့ပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပူပန်မှုတွေရှိနေပါတယ်မြန်မာစစ်တပ်ဘက်ကတော့အေအေရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ကြီးဖြစ်တက်မဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းဘက်ကပဲပြောခဲ့ပါတယ်ဒါဆိုရင်အေအေကိုငြင်းချဲလုပ်ငန်းစဉ်တွေမှာထည့်သွင်းဆွေးနွေးဖို့ဖြစ်နိုင်မှာမလားရခိုင်ဒေသငြင်းချဲရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းနိုင်မလဲလာမယ့်စနေနေ့ဒိုင်းအလင်းလိုင်းစီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ကိုယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးထားမယ်ဆိုရင်တော့ဒိုင်းအလင်းလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမည်ကို့မေးလို့ဓာရီကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့12923822554လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
် VOA အမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုရန်ကုန်စီပင်သားယာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအခြေအနေကိုပြောပြပေးသွားပါမယ်။ရန်ကုန်စီပင်သားယာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာလိုတော့ပေမဲ့လူထုရဲ့စိတ်ဝင်စားမှုမြင့်တက်မလာဘူးလို့ရွေးကောက်ပွဲဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကပြောပါတယ်။ရွေးကောက်ပွဲပေါ်လူတွေစိတ်ဝင်စားပြီးမဲပေးလာအောင်တက်ဆိုင်ရာတာဝန်ရှိသူတွေကစီပင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်သင့်တယ်လို့လည်းထောက်ပြကြပါတယ်။ကိုကောက်ဆန်ဟိန်ကအပြည့်စုံတင်ပြမှာပါရှင်။
ရန်ကုန်စီပင်ရွေးကောက်ပွဲကိုမကြာခင်ရက်ပိုင်းမှာကျင်းပကြတော့မှာမို့ကိုယ်စားလှယ်တွေဟာမဲဆန္ဒအလိုက်မဲဆွယ်စည်းရုံးရေးတွေကိုအကျင့်နဲ့ပြုလုပ်နေကြပါပြီ။နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားသောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီပင်သားရေးဌာနရွေးကောက်ပွဲကိုမတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်တဦးဖြစ်တဲ့ကိုအောင်ခန့်ကတော့ပြည်သူလူထုကိုရွေးကောက်ပွဲအသိပညာပေးမှုအားနည်းနေတယ်လို့အခုလိုပြောပါရယ်
။ကျွန်တော်အခုဒီမှာလဲတန်းမှာရောက်နေပြီပေါ့နော်။ကျွန်တော်နောက်မှာပဲရှိရဒီလူတပုံကြီးကခင်ဗျာ။ကျွန်တော်ရွေးကောက်ပွဲလုပ်နေမှတော့သိတာမဟုတ်ကြဘူးခင်ဗျာ။ကျွန်တော်တို့အများစုကလည်းဟိုသိထားတဲ့ကျွန်တော် data ရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲမှာလူတို့ရဲ့ဆယ်ရာခိုင်နှုန်းတော့မရှိဘူးပေါ့နော်။အသိတရားရှိကြတယ်ဆိုတော့ဒီရွေးကောက်ပွဲအကြောင်းကျွန်တော်အနေနဲ့ပြုလုပ်တဲ့အခါမှာလဲလောတယ်ဆိုတော့ကျွန်တော်သိရတယ်။မဲဆွယ်ကာလကလည်းတစ်လဆွဲအတွက်နည်းပါတယ်ခင်ဗျာ။နောက်ဟိုကျွန်တော်တို့အနေနဲ့ရောပေါ့နော်ကိုယ်စားလှယ်လောင်းအနေနဲ့ရောခင်ဗျာရတဲ့အချိန်မှာရအောင်ကျွန်တော်တို့ကတော့ဟိုဟာအခွင့်အရေးယူရမှာပေါ့နော်သို့တော်လည်းမှန်ပါတယ်ဗျာဘီသူတို့ကျွန်တော်အသိတရားပေးရမှာအားနည်းပါတယ်ဘာလို့လဲဆိုလို့ရှိရင်ခင်ဗျာဒီလိုမျိုးရွေးကောက်ပွဲလုပ်တယ်ဆိုတာကျွန်တော်အနေနဲ့ထုံးစံရရလဲနှစ်ခါသုံးခါဒီလောက်ပဲရှိသေးတယ်ဆိုတော့ကြတော့လူလူအနေနဲ့မဲပေးရမယ့်တာဝန်မဲပေးရမယ့်အသိတရားမဲပေးတော့မှစီပင်ရွေးကောက်ပွဲဆိုတာဘာအတွက်လဲဆိုအောင်ကျွန်တော်ချပြထားရတယ်နည်းသေးခင်ဗျာ
စီပင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ခိုင်ကတော့ပြည်သူလူထုကိုယ်တိုင်စိတ်ဝင်စားလာစေဖို့အတွက်ရွေးကောက်ပွဲဥပဒေပြင်ဆင်ရမှာဖြစ်တယ်လို့သုံးသပ်လိုက်ပါတယ်
။ဟိုဥပဒေပြင်မလား။ဟုတ်လား။ဒါကနိုင်ငံတော်အဆင့်နဲ့ဖြစ်သွားတယ်။မဲမပေးမနေရဥပဒေပြင်မလား။ဒါဆိုရင်တော့မဖြစ်မလို့အကုန်လုံးမဲပြီးလာရတယ်။နော်တခြားနိုင်ငံတွေလိုလေတိတ်ချက်ဟုတ်လား။ဒါကဟိုတော်တော်လေးအရေးကြီးတဲ့ကိစ္စတွေမှာပါလို့ဒါကျွန်တော်ထည့်သွင်းပြီးတော့ပြောကြားရင်းဖြစ်ပါတယ်။နောက်တစ်ခုကလူတွေစိတ်ဝင်စားအောင်ဆိုတာကဟုတ်လားမင်းစိတ်ဝင်စားမယ်မင်းစိတ်ဝင်စားမယ်လို့ပြောလို့လူလည်းမရဘူးလေဒါက तू ကလူပိုင်ခွင့်ကို तू ကမဲပေးခြင်းလည်းပေးလို့ရတယ်မပေးခြင်းလည်းမပေးလို့မရဘူးဆိုတော့မပေးခြင်းလည်းမပေးခြင်းလည်းနေလို့ရတယ်ဆိုတော့ကဟုတ်လားဟို तू ကဟိုမင်းဆိုင်ဆောင်ကမဆိုင်နေကွာဆိုတဲ့သဘောမျိုးအဲ့တော့မဆိုင်ခြင်းလည်းမဆောက်ဘူ
းပေါ့မက်စလာ32ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွေ့တမျိုးနယ်ကို3ဦးနှုံးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ရခိုင်မြို့ကမာရွတ်မြို့နယ်အတွင်းမှာနေထိုင်တဲ့ဒေါက်တာဆန်လာကျော်ကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတဦးရဲ့အမြင်ကိုအခုလိုပြောပါရယ
်။လူတွေကအရင်လေးရန်ကုန်မှာစီပင်ရွေးကောက်ပွဲတွေပါလုပ်ပြီးပြီ။သိပ်ဘာမှထူးခြားမှုသိပ်မရှိတော့လေ။စီပင်ကိုလူတွေဟာနင်းနေငါတို့ရွေးကောက်လိုက်လေအဲ့ဒီလူတွေဟာအလကားပဲ။သိပ်ပြီးတော့ထိထိရောက်ရောက်မလုပ်ကြပါဘူးဆိုတော့အမြင်လေရှိနေကြလို့ထင်ပါတယ်။
ရွေးကောက်ခံရတဲ့မြို့တော်စီပင်ကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကျန်းစီရဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးထက်ကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲပေးရွေးချယ်ကြရမှာဖြစ်ပါတယ်လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ့်စီပင်ကော်မတီဝင်အသစ်တွေအနေနဲ့နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်ပြည်သူအတွက်စီပင်ဖြစ်လာအောင်လောက်ဆွဲဆောင်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါရခင်ဗျာ
လူစိတ်ဝင်စားမှုနည်းပါးနေစေရန်ကုန်စီပင်သားရရွေးကောက်ပွဲအခြေအနေကိုကိုကောင်းဆန်ဟင်းပြောပြသွားတာပါမြန်မာပြည်ဘက်ကသတင်းလွှာတွေဒီမှာပဲရန်နာပါမယ်ရှင်အခုတော့တစ်ပင်စိုက်ပြုစုရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်အမေရိကန်ပြည်ထောင်စု Nebraska ပြည်နယ်မှာရှိတဲ့ပန်းပြိုးဥယျာဉ်ကနေနှစ်စဉ်ပြိုးပင်ပေါင်းတသန်းခွဲလောက်ကိုစိုက်ပျိုးထုတ်လုပ်နေပါတယ်။ Bessie Nursery ပြိုးဥယျာဉ်ဟာ American စိုက်ပျိုးရေးနဲ့တစ်တောဌာနရဲ့လက်အောက်ကသက်တမ်းအရှိဆုံးပြိုးဥယျာဉ်လည်းဖြစ်ပါတယ်။ဒီနေရာမှာတစ်ပင်မျိုးစေ့တွေကိုပြိုးထောင်ပုံသူလောင်သိန်းစည်းပုံတွေကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတောက် Lesia Backlets ရဲ့သတင်းပေးပို့ချက်ကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ချင်းရှူမျိုးစိတ်ဝင်အပင်တွေအတွက်မြောက်အမေရိကတိုက်ကမျက်ခင်းလွင်ပြင်ဒေသတွေကအရေးပါလာပါတယ်။နီဘရာစကာပြည်နယ်ဟက်စလေးရွာကလေးမှာရှိတဲ့အီဘက်စီပြိုးဥယျာဉ်ဟာသက်တမ်း118နှစ်ရှိသွားပါပြီ။နီဘရာစကာပြည်နယ်ကကြေပြောလာတဲ့ဆန်ဟီးလ်စ်ဒေသမှာတစ်တော်ကြီးတစ်ခုစိုက်ပျိုးဖို့ဆိုတဲ့စိတ်ကူးနဲ့ရုက္ခဗေဒပါမောက်ခဘက်စီကဒီဥယျာဉ်ကို1902ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။အဲ့ဒီစိတ်ကူဟာမဖြစ်နိုင်ဘူးလို့ယူဆရပါမယ်။ဒီနေရာကအကောင်းဆုံးဒေသတစ်ခုဖြစ်နေတယ်လို့ဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်။ဘက်စီပြောဥယျာဉ်က Richard Gilbert ကအခုလိုပြောပါတယ်
။ One of the main reasons this location was chosen here in Nebraska is within the
same area. ဒီနေရာကအကောင်းဆုံးတစ်ခုကတော့ Sand Hills ဒေသကတဲမြူတောင်ပါ။ရိုးပင်ကလေးကိုနှုတ်ယူလိုက်တဲ့အခါအမြစ်မှာတွေ့နေတဲ့သဲတွေကိုအလွဲလေးခါချလို့ရတဲ့အတွက်အမြစ်တွေမနာဘူးလေ။ဒီနေရာကနေအရေအသွေးသိပ်ကောင်းတဲ့ပြိုးပင်လေးတွေထွက်ပါတယ်။ဒါပြင်ဒီဒေသကအိုဂလာရေကြောအပေါ်မှာရှိတဲ့အတွက်ကြောင့်ပြိုးပင်တွေအတွက်လိုအပ်တဲ့ရေကိုဒီကနေပဲအလုံအလောက်စုပ်ယူနိုင်ပါတယ်
။တစ်တောတွေကတိုက်ရိုက်ပေးပို့လာတဲ့ထင်းရှူအသီး၆ကလေးတွေရောက်လာပြီးဆိုတာနဲ့အပင်ပြိုးတဲ့လုပ်ငန်းတွေစပြီးလုပ်ကမ်းရတယ်လို့မန်နေဂျာ Richard Gilbert ကပြောပါတ
ယ်။ We're going to take him and we're going to put him in these dryers.
ထင်းရှူတွေရောက်လာတာနဲ့အချောက်ခံစက်တွေထည့်ပြီးအပူချိန်100ဒီဂရီနဲ့48နာရီအပူပေးထားရပါတယ်။ဒီတော့အစီလေးတွေပူချောက်သေးသွားပြီးအသီးကနေအစီတွေထုတ်ယူဖို့ပူပြီးလွယ်ကူစီပါတယ်
။မျိုးစေ့တွေကိုလည်းအထူးပြုလုပ်ထားတဲ့အအေးခန်းထဲမှာတိုးလောင်းထားရတာပါ။
We store right at about 14,000 pounds.
ဒီမှာမျိုးစေ့ပေါင်ချိန်14,000လောက်တိုးလောင်းထားပါတယ
်။
အအေးခန်းအတွင်းပိုင်းမှာအအေးဓာတ်တွေလွတ်ထားပြီးမယ်။အခုလိုတကားဖွင့်လိုက်တဲ့အချိန်ဆိုရင်တော့အနှုတ် 9 degree Celsius ဖြစ်သွားပါတယ်။နည်းနည်းတော့နွေးသွားတာပေါ့။
တချို့မျိုးစေ့တွေကို1963ခုနှစ်ကတည်းကအဓိကအအေးခန်းထဲမှာတိုးလောင်းထားတာပါ။ပုံမှန်အားဖြင့်သစ်စစ်တွေကိုတိတ်ကြကြခဲထားတာတော့မဟုတ်ပါဘူး။ဒီစင်မာလာရောက်တာနဲ့မျိုးစေ့တွေကိုနှစ်နေနှွေးတဲ့ရာသီဥတုနဲ့တဟဆာတာဖြစ်အောင်နှလားလောက်လိကျင်ပေးပါတယ်။နောက်တော့အထူးဖန်လုံးအိမ်ထဲမှာနိုဝင်ဘာလအထိအပင်ပြိုးထားလိုက်ပြီးတော့သူ့ကိုစိုက်မဲ့နေရာကိုတင်ပို့ပေးတဲ့အချိန်ထိအိမ်ခန်းထဲမှာပြန်ပြီးတော့ထည့်ထားရတာပါ။
The reason we freeze the seedlings in the fall
ဆောင်းပေါ်ရောက်ပြီးဆိုတာနဲ့ပြိုးပင်တွေကိုအေးဓာတ်ပေးထားရတာကလည်းဒီပင်တွေကိုနှွေဥရောက်မှတင်ပို့ရတာကြောင့်ပါ။နောက်ပြီးအပင်ဆိုင်ဖို့ပြိုးပင်တွေပို့ပေးရတဲ့နေရာတွေကလည်းတိတိအတော်အေးတဲ့နေရာတွေပါပြိုးပင်တွေကိုအဲ့လိုအေးခဲထားတဲ့အတွက်ရာသီဥတုအပြောင်းလဲဖြစ်သွားတာကအပင်လေးတွေပေါ်သက်ရောက်မှုမရှိပါဘူးဒီကပြိုးပင်တွေအတွက်ကတော့ဘယ်အချိန်မှဆိုနှွေဦးရာသီလိုဖြစ်နေနိုင်ပါတယ်ပို့ရမယ့်နေရာရောက်တာနဲ့အပင်ထုတ်ပြီးစိုက်လိုက်ရုံပါပဲ
အစိုးရပိုင်းတစ်တော်တွေကျေးလက်စိုက်ပျိုးရေးသမားတွေနဲ့ဌာနေအမေရိကန်တို့အတွက်တီးတန့်မြေနေရာတွေမှာစိုက်ပျိုးဖို့ပြိုးပင်တွေကိုနိုင်ငံတွေကနေရာအနှံ့ကိုပို့ပေးရတာပါတစ်တော်တွေတော်မီလောင်ရင်ပိုးကြရင်ဒါမှမဟုတ်မိုးခေါင်ရေရှားရင်တစ်ပင်တွေပြန်ဆိုင်ပြို့ဖို့ဘက်စီပြို့ရင်မှာပြို့ပင်တွေရနိုင်တာကိုလည်းတော်ကောင်းအဖွဲ့တွေကသိထားကြပါတယ်။ဘက်စီပြို့ရင်ကနေတစ်ပင်အများစုကို90ရာခိုင်နှုန်းအထိပြို့ထောင်ပေးရပါတယ်။အဲ့ဒီပြို့ပင်တွေကိုမြေချပြီးရင်တော့နေပေါင်း40အတွင်းရှင်သန်ကြီးထွားတဲ့တစ်ပင်ကြီးတွေပြန်ဖြစ်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
နန်းလောင်ပြောပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတယ်နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့ရေးသားနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်မတ်လ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို line meter 1925 32နဲ့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုညနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကကဏ္ဍမှာနားဆင်ရမှာကရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကိုင်တပ်ဖွဲ့ချင်းချင်းတိုက်ခိုက်နေကြတာနဲ့ပတ်သက်လို့ရှမ်းတိုင်းရင်းသားနိုင်ငံရေးပါတီတခုကအခုလိုသုံးသပ်ပါတယ်
ကျန်တဲ့ကြီးနေတယ်၊ကျန်တဲ့ပလောင်တိုက်တယ်။အဲ့လိုမျိုးမလူလားတဲ့ပြဿနာရှိနေတယ်ဆိုတာကလည်းတရားစတော့ဆိုတော့နိုင်ငံရေးပြဿန
ာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိပ်ရပြောကြားခြင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မျက်နှာတချမ်းရွက်ယောဂအကြောင်းကိုသိကြရမှာပါ။Bell's Palsy လို့ခေါ်တဲ့မျက်နှာတချမ်းရွက်ယောဂဟာအသက်အရွယ်မရွေးကြားမှမရွေးဖြစ်တတ်ပါတယ်။လေဖြတ်တာမဟုတ်ဘဲအခုလိုမျက်နှာတချမ်းဘာကြောင့်ရွက်သွားရတာလဲ။အဲ့ဒီလိုမျက်နှာရွက်မသွားခင်ဘယ်လိုလက္ခဏာတွေပြတတ်သလဲ။စမ်းသပ်မှုနဲ့ကာကွယ်ကုသမှုတွေဘယ်လိုရှိသလဲဆိုတဲ့အကြောင်းအထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มีนุครับเนี่ยเราดิ Bell's Palsy လို့ခေါ်တဲ့မျက်နှာတချမ်းရွေ့တဲ့ယောဂပေါ့ဆရာเนาะမြန်မာနိုင်ငံမှာဖြစ်တဲ့နေသားဘယ်လိုရှိလဲဆရာ
ကြီးပါဆရာဝန်တက်တန်းကျွန်တော်နေ့40ရှိပြီပေါ့လေအဲဒီခါလာအတွင်းမှာကြိုးစားကြိုးစားဖြစ်တဲ့လူကြီးလူငယ်လူကြီးပေါ့เนาะမိန်းမယောက်ျားပေါ့ဖြစ်တယ်ဒါပေမဲ့အပေါ်မှာဒီမှာဘယ်လောက်အဖြစ်များနေလဲဆိုတော့စဉ်းစားတော့မရှိဘူးဒါပေမဲ့ကမ္ဘာပေါ်မှာဘူးတပေါင်းကိုတစ်နှစ်ကို4ယောက်တော့ဖြစ်တယ်ဆိုတော့စဉ်းစားတော့ရှိတယ
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့အခုလိုမျိုးဒီမျက်နှာတချမ်းရွေ့တာဖြစ်ရတာလဲဆရာကြ
ီးနောက်ကနေဖျားထွက်ပြက်အာရုံကြောကြီး12ချောင်းတော့ရှိတယ်အဲ့တဲ့ချောင်းထဲမှာနံပါတ်9ချောင်းကအုံနောက်ကနေထိရိုက်ထွက်ပြီးတော့ဒီကျူရညာဘက်နားအောင်နားမှာကျွန်တော်တို့ prostate gland ကြီးချောင်းနားမှာသတိကလေးရှိတယ်အဲ့ဒီသတိကလေးအောက်ကနေပြီးတော့ကျွန်တော်ခက်မှညာပြအုံနောက်ကအုတ်ခွန်ရိုးရဲ့နားနောက်မှာရှိတဲ့ပေါက်ကလေးရနေအပြင်ကိုထွက်လာတာပေါ့အဲ့ထွက်လာတော့မျက်နှာကိုဆုပ်ရှားမှုတွေအာယုံခံမှုတွေဘာယူလှုပ်မှုတွေအရသာခံတာတွေလေပင်လှုပ်တာတွေအဲ့ဒါတွေကိုအာယုံကြောရပြထားတာအဲ့ဒီအာယုံကြောပုံမှာပြိမိနေတယ်ဒါမှမဟုတ်အဲ့အာယုံကြောကြီးရောင်နေပေါ့တောင်းနေဆိုလို့ရှိရင်သူကထောက်ပံ့နေတဲ့ကြက်သားတွေကခဏတခုတည်သွားတယ်။ယာယီလို့မလို့ဘူး။ယာယီလို့မလို့ဆရာမျက်နှာရွေ့သွားတယ်။မျက်နှာမှာပဲဖြစ်တယ်။တခြားနေရာမှာဖြစ်။ဘာကြောင့်လဲဆိုတော့ဒီ facial nerve နံပါတ်9အာယုံကြောကမျက်နှာကိုပဲထောက်ပံ့တာ
။ဟုတ်ကဲ့ဆရာကြီး။ဒီအာယုံကြောနဲ့ပတ်သက်ပြီးဖြစ်တဲ့မျက်နှာတချမ်းရွေ့တာနဲ့လေဖြတ်တာနဲ့လည်းတချို့မှားယူဆနိုင်တဲ့အနေအထားတွေရှိတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါဆရာကြီး။
မင်းများကအိမ်မက်နာတချမ်းရွေ့တာကိုမျက်နှာလေဖြတ်တယ်မျက်နှာလေဖြန်းတယ်အဲ့လိုပြောကြတာပေါ့နော်တကယ်တမ်းကလေဖြတ်တာလေဖြန်းတာနဲ့ဒီဘဲပါစီလို့ခေါ်တဲ့မျက်နှာတချမ်းရွေ့တာနဲ့မတူဘူးဆရာအောင်နေသုံးလုံးနဲ့လေဖြတ်တယ်ဆိုတာကအုံနောက်ထဲမှာကျိုးကျော်လေးတွေပိတ်သွားတာလားမို့ပေါက်ပြီးတော့ဒီကိုစိတ်လာအဲ့ဒါအုံနောက်တစ်နေရာမှာရှိတဲ့လှုပ်ရှားနိုင်တဲ့အင်္ဂါတွေလက္ခဏာတွေဒီလက်တစ်ခုတစ်ချက်သွားမယ်တော့မို့လှုပ်မရဘူးကျိုးကျော်နဲ့ပတ်သက်တယ်ဟိုဒီမျက်နှာလေဖြန်းတယ်လို့ပြောနေတယ်ဆိုတာကမျက်နှာတချမ်းရွေ့တာကြတော့ကျိုးကျော်နဲ့ဘာမှမဆိုင်ဘူးဒါကဒီဖြစ်တာမျိုးဖြစ်နေအာယုံရောရောင်ရမ်းတာဒါမှမဟုတ်အာယုံရောကပြိမိတာနောက်တစ်ခုဖြည့်ရင်းနဲ့လည်းဖြစ်သွားတာမျိုးရှိတယ်အေးပတ်လို့ဖြစ်သွားတယ်အေးပတ်တယ်ဆိုတာဗိုင်းရပ်စ်ပိုးပေါ့နော်အဲ့တော့ကျွန်တော်တို့ဆက်ဆက်တာကတော့ဗိုင်းရပ်စ်ပိုးကြီးဖြစ်ပြီးရင်ဗိုင်းရပ်စ်ရောဂါရပြီးရင်ဖြစ်သွားတယ်လို့သုံးသပ်တယ်ဒါဆိုတော့မော်နာပေါ့ပချိရောင်ကြီးရောင်ကပချိရောင်ရဲ့ဒီအာယုံရောကပြိသွားမယ်အဲ့ဒီပြီးရပြီးတော့နောက်တစ်ပတ်နှစ်ပတ်တည်းမှာပဲမျက်နှာတစ်ချမ်းရွေ့သွားတယ်ဒီလိုပဲဒေတာစီမဖြစ်ခင်မှာရေကြောက်ရောဂါဝတ်သက်ရောဂါခြိုက်တိုးရောဂါသို့ပွေးရောဂါသက်ဆုပ်လေးကြောင့်ရောင်တာတွေ၊ဒါစီချောင်းဆိုးဖြစ်တာတွေ၊နောက်ဆို HIV ကစပါတော့။ဒါလေးတွေနဲ့ကျွန်တော်တို့ဗိုင်းရပ်စ်ရောဂါပိုပြီးတော့ဖြစ်တာတွေ့ရတယ်။ဒါပေမဲ့တကယ်ပဲဗိုင်းရပ်စ်ရောဂါလားဆိုတော့ကျွန်တော်သတိမထူနိုင်ကြဘူး
။ဟုတ်ကဲ့။နောက်ထပ်ရောဆရာကြီးဟိုအန္တရာယ်ရှိနေတဲ့လူတွေရှိသေးလားဆရာ
။ကိုယ်ဝန်ဆောင်တဲ့လူတွေ၊ကောက်ကစီချိုရောဂါရှိတဲ့လူတွေမှာဒါမျိုးပိုဖြစ်တာတွေတွေ့ရတယ်။နောက်ကမိသားစုတွေမှာဒါမျိုးဘဲပါစီဖြစ်မှုတွေဒီမှာလည်းဖြစ်လာတာတွေ့ရတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီရောဂါဖြစ်လာပြီဆိုရင်လက္ခဏာအနေအထားတွေရောဆရာကကပြောတဲ့ဒီမျက်နှာတချမ်းဟို ရွှဲ့တာပါရွှဲ့တာပေါ့ဆရာနော်အဲ့ဒါအပြင်တခြားလက္ခဏာတွေရှိသေးလားဆရာ
ဒါအဲ့ရထပ်ထားခြင်းမနေ့မှဆက်ချင်းဖြစ်လာတဲ့ဟာမျိုးပေါ့နော်မနေ့ကအကောင်ဒီနေ့မနေ့ကစာရောရေးတော့တော့လို့မရတော့ဘူးသူရေးကြလာတယ်အဲ့ဒါစီရေးလေးလာတယ်မျက်စာဆူရဲသွားတယ်ဆိုတော့မသိလာတာပေါ့နော်အဲ့တော့မျက်နှာတွေရွက်ပြီးဆိုရင်ကတွေးတို့သေးရို့မထိနိုင်ပါဘူးလေနောက်ဖြစ်တဲ့ဘက်ကမေးဦးတစ်ပိုင်းကနာကျင်နိုင်တယ်နောက်ဖြစ်တဲ့ဘက်ကနားပဲအတော့နာမှာနာကျင်တဲ့နောက်ကခေါင်းကိုက်တဲ့အမျိုးရှိတယ်ဟုတ်ကဲ့ဆက်ကြောတက်တက်ပဲမှန်ညာရောက်သွားတဲ့လူတွေရှိတယ်ဒီခါနားနဲ့ပတ်သက်လို့အန်ချက်မထိနိုင်ဘူးလက်တွေပါတော့ပြင်နေလူတွေရှိတယ်အဲတော့လေပင်ရည်တက်အဲတော့ဒီလိုလက္ခဏာကအများကြီးကတော့မျက်စိတစ်ဖက်ပွင့်နေကြတယ်ညအိတ်လို့ရှိရင်မျက်စိတစ်ဖက်ကမပိတ်တော့
ဟုတ်ကဲ့ဆရာဒီယောဂါကိုဆုံးဖြတ်နိုင်ဖို့အတွက်ကောဟိုလှုပ်တင်တာတွေရှိတယ်လားဆရာ
အဲတော့မျက်နှာဆိုတာကမျက်နှာပေးပေါ့ဗျာပြုံးပြမယ်မျက်စိမိတ်ပြမယ်ဟောရီပြမယ်လေးချောမယ်စကားပြောမယ်ရှာကျွန်တော်ရောက်လာခံတယ်အဲတော့ဒီအာယုံဂျိုးတွေရောင်ရမ်းသွားတဲ့အခါမှာသူထောက်ပံ့နေတဲ့ရှာတဲ့လှူရှာမှုကတည့်တယ်မထွက်တော့ဘေးဆောင်သွားမှာလို့ဒီသွားစီလိုက်မယ်ဆိုလို့ချင်းသွားတစ်ဖက်ပဲစီရတယ်ဆက်ကမစီဘူးနှာခမ်းတွေကရွေ့သွားတယ်အဲ့လိုမျိုးကျွန်တော်မျက်စိကိုတစ်ဖက်စလုံးမိတ်ခိုင်းတဲ့အခါမှာတစ်ဖက်ကကြံခဲ့တယ်တစ်ဖက်ကကောင်းကောင်းမိတ်လို့မရအောင်ညာကဆရာတော်နဲ့ဒီမျက်နှာလေးရွေ့တဲ့လူတွေကိုကျွန်တော်အဲ့လိုစမ်းတက်တယ်ဘယ်နှစ်ဖူးမှမြင့်ကလေးမျက်မှောင်ကျုပ်ကြည့်တာမျက်စာကြည့်တာအဲ့လိုခိုင်းလိုက်တယ်အဲ့ဒါကျရင်အပေါ်ကနှစ်ဖူးရည်တွေကတစ်ဖက်ပဲရှိတယ်တစ်ဖက်ကမရှိဘူးအဲ့လိုမျိုးမျက်စိအတင်းတိတ်ပြီးတော့ကျွန်တော်ဆွဲခွဲရတဲ့အခါမှာလည်းမဖြစ်တဲ့တည်းကကောင်းကောင်းလေးအတင်းကိုခါရကရုံးခါတာပေါ့နောက်ကလေးချုံခိုင်းရင်လေးချုံလို့မရတော့ဘူးနောက်ကအရသာပေါ့နော်ရှာရဲ့ရှေ့ပိုင်းသုံးပုံနှစ်ပုံကိုဒီမျက်နှာအာရုံစောရထောက်ပံ့တာပေါ့အဲ့တော့ရှာအရှိပိုင်းကိုညာနဲ့ရလာချကြည့်မယ်ခြုံရဲရတယ်ဆိုရလာမသိရောဒါရတာတွေပြတ်သွားတယ
်ဟုတ်ကဲ့ဆရာကြီးကုသမှုအပိုင်းနဲ့ပတ်သက်လို့ရော
မျက်နှာကိုနှိမ့်ငယ်ပေးတာမျိုးတွေလက်ကလေးနဲ့တော့တော့ကမျက်စိအာရုံကိုမျက်စိကျစားတွေကိုသိကျင်တာပါဗျာသွားရမ်းကြည့်ကြည့်မယ်ဝါးကြည့်မယ်နေခုံးမှုကြီးပင့်ကြည့်မယ်အဲ့လိုမျိုးတွေ၄စဉ်နေကျစားလို့ရှာမှုတွေလုပ်ပါတယ်ဒီကြားထဲမှာအာရုံကိုရောင်ရယ်ဆိုတဲ့ကြောင့်အာရုံကိုအယောင်ရော့အောင်တော်နေစလုံးပါတဲ့စကီးလိုက်ပါတဲ့ခြေဝါးတွေကိုဆောင်ရပေးလို့ရှိတယ်အဲ့ဒါပြေးလိုက်တာနဲ့နေ့ရက်သုံးရက်တည်းအောင်ကျော်ပါလိမ့်ပြေးရတယ်။ဒါအပြင်ဗိုင်းရပ်စ်ရှောင်းဗိုင်းရပ်စ်လက်ကျန်လေးရှိမှဆိုလို့ဗိုင်းရပ်စ်တွေရဲ့စီးတွေပေါ့နော်အဲ့ဆိုင်ကလူပါလို့ပါလို့အဲ့အရာတွေနဲ့တွဲလိုက်တာလည်းရှိတယ်။ရှာရှာပါပါအာရုံကိုပြိနေလို့သွားပြီးခွဲစိတ်ရတာမျိုးတော့ရှိတော့ရှိတယ်လေဒါမက်တာတွေကလည်းသိပ်တော့မလုပ်ရမရှိပါဘူး။အဲ့တော့အဓိကကူးဆိုင်ရမှာကမျက်စိတစ်ဖက်ပွင့်နေတဲ့အတွက်ကြောင့်မျက်လုံးက၆ပြီးတော့မျက်စိခွေတာမျက်စိထဲမှာရှိတဲ့ကော်နီယာလို့ခေါ်တဲ့မျက်သားတွေရောင်တာရုပ်တည်ရဲ့အန်တီရဲ့ထိခိုက်မိတာဒါမျိုးတွေနောက်ဆက်ပြောနေနေဖြစ်လာနိုင်ပါတယ်။အဲ့တော့အဲ့ဒီမျက်စိလေးပုံမှာအဝတ်ကလေးတွေအုပ်ပြီးတော့ဖိတ်ရမယ် iPad လေးတင်ရမယ်ရေတွေးအဲဒါကြောင့်ခိုက်အေးအေးလေးပေါ့နော်အဲ့အဲ့လိုရေတာဝယ်လေးတွေပေါ့နော်ဒီ tissue တာဝယ်ဝတ်တာဝယ် tissue လေးတွေအဝတ်ပါပါလေးတွေရေဆုပ်ပြီးတော့အဲ့ပုံမှာမျက်စိအုပ်ပြီးတော့အိပ်ရမယ်အမောင်ချအိပ်ရမယ်နောက်ကမျက်စိလေးရေမခန့်ချက်သွားအောင်ရစင်းလေးတွေပေါ့နော်စူထိုင်းသွားတဲ့ဟာမျိုးလေးတွေခတ်ပြီးလို့ရတယ်အဲ့မကူတာပဲနဲ့85ရာခိုင်နှုန်းတော့လူနာတွေဟာသူ့လူတွေပြန်ကောင်းသွားတဲ့အတွက်ကြောင့်အချိန်တိုင်းတော့ပြောင်းသွားတယ်လူနာတွေကဖြစ်လာပြီဆိုလေဖက်တယ်လို့ထင်ကြအရင်ကြောက်ရွံ့သွားတယ်ဒါကြီးကရုပ်ဆိုးပြီးကြံနေတယ်လို့ထင်နေကြတယ်အဲ့တော့တော်တော်များများလည်းနလန်ထလာတယ်ပြင်ပတဲ့ပြင်ပတဲ့ရှာရှာပါပါအနေငယ်ကြံခဲ့ပြီမလဲအဲ့လူကပုံမှန်သွားလာနေတဲ့အချိန်ဒီမှာဘာမှဖြစ်ပဲနဲ့စိတ်ဓာတ်အာရုံတွေ stress တွေပေါ့နော် PR တွေစိတ်ဖြည်စည်းမှုတွေစိတ်များလာရင်အနေငယ်ကြံဖြစ်ကြတွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဒီကာကွယ်နိုင်တဲ့အနေထားရော
ဒီယောဂါကဖြစ်တောင်းဝင်ကျွန်တော်မသိသေးဘူးအာရုံကြောင့်ရောင်နေဆိုတာပဲကျွန်တော်တို့ပြည်ပါကြောင့်ရောင်လာလဲဖြစ်မိတာလားအေးပတ်တာလားစာမားအပြင်ကာကွယ်စည်းလဲမရှိဘူးဘယ်လိုကာကွယ်ရမလဲမေးရင်တော့ဘယ်လိုဆရာဆီဂျိုသမားဆိုဆီဂျိုကောင်းကောင်းခင်းပါဗျာကိုဝန်ဆောင်ဆိုရှင်ကိုဝန်ဆောင်ကဖြစ်လိဖြစ်တာကြီးပူပြီးကူးဆိုင်မယ်ဖြစ်ဖြစ်ချင်းရောင်နေကိုတက်ကြောင်းတဲ့လူတွေနဲ့တိုင်ပင်ပြီးတော့ဥဒါမှုခိုင်လိုက်မယ်ဆိုလို့ရှိရင်တော့ဒါတိတ်ကြောက်ရှာခေါင်းလေယောဂါမဟုတ်ဘူ
းဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါလေရှင်အခုမြမအရေးသုံးသက်ချက်ကိုနှာစင်ရပါမယ် NLD အစိုးရသက်တမ်းတဝက်ကာလမှာပြည်သူသဘောထားဘယ်လိုရှိသလဲဆိုတာကိုသိရဖို့ရွေးကောက်ပွဲဆိုင်ရာပြည်သူအဖွဲ့ကစစ်တမ်းကောက်ထားပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါလေရှင်
ဒီမော်ဒယ်တီအတွင်ကူပြောင်းမှုနဲ့ NLD အစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ People's Alliance for Credible Election PACE အဖွဲ့ကလွန်ခဲ့တဲ့နှစ်ကစစ်တမ်းနှစ်ခုထုတ်ဝေထားပါတယ်ပထမစစ်တမ်းကိုဇန်နဝါရီလမှာထုတ်ဝေပြီးဒုတိယစစ်တမ်းကိုစက်တင်ဘာလမှာထုတ်ဝေပြန်ပါတယ် Washington အခြေစိုက် NDI National Democratic Institute နဲ့UK အတူကငွေကြေးနဲ့နှိပညာအကူအညီပေးတာကြောင့်အခုလိုပြည်သူသဘောထားစစ်တမ်းတွေကိုကောက်ယူနိုင်တာဖြစ်ပါတယ်။ Asia Foundation ကလည်း2014မှာပ ည်သူသဘောထားစစ်တမ်းထုတ်ပြန်ခဲ့ဘူးပါလေနိုင်ငံရေးအစိုးရနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလူစိတ်ရှိဖို့ကိစ္စဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအရေးကြီးပါပဲဒါပေမဲ့ NLD အစိုးရတက်ဆာမှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းလောက်ရှိခဲ့ရာက2018ရောက်တော့40ရာခိုင်နှုန်းပဲရှိတော့တယ်လို့ဆိုပါတယ်နောက်ခံပညာမြင့်မားလီလီနိုင်ငံရေးမှာစိတ်ဝင်စားမှုများလီလီဖြစ်နေပါတယ်အထက်တက်ပညာနောက်ခံရှိသူက50ရာခိုင်နှုန်းမရှိသူက30ရာခိုင်နှုန်းနိုင်ငံရေးကိုစိတ်ဝင်စားပါတယ်အမျိုးသားကအမျိုးသမီးတွေပိုးပြီးနိုင်ငံရေးကိုစိတ်ဝင်စားတယ်လို့လည်းမှတ်တမ်းတင်ထားပါပဲ
ပြည်သူအချင်းချင်းယုံကြည်မှုနဲ့မတူကွဲပြားတာကိုလက်ခံနိုင်မှုဟာဒီမိုကရေစီစနစ်ရဲ့အရေးကြီးတဲ့အခြေခံတစ်ခုဖြစ်ပါတယ်တွေးဆုံမေးမြန်းထားသူ80ရာခိုင်နှုန်းနီးပါးကအချင်းချင်းယုံကြည်မှုမရှိဘူးလို့ဆိုပါတယ်မွေးရစေဝါသုံးဆွဲသူနဲ့အိမ်နီးချင်းမဖြစ်လို့သူက60ရာခိုင်နှုန်းလောက်ရှိပါတယ်အရက်သမားနဲ့အိမ်နီးချင်းမဖြစ်လို့သူက40ရာခိုင်နှုန်းရှိပြီးလိင်လူချင်းပေါင်းသင်းဆက်ဆံသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူက30ရာခိုင်နှုန်းရှိပါတယ်။ကိုယ်ကိုယ်ယုံကြည်မှုမတူသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူကတော့20ရာခိုင်နှုန်းရှိပါတယ်။ပြည်သူအချင်းချင်းယုံကြည်မှုမှာအားနေပြီးမတူကွဲပြားမှုကိုလက်ခံနိုင်တဲ့စွမ်းအားလည်းနှဲပါနေပါတယ်။ NLD အစိုးရတက်လာတဲ့2016မှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းရှိရာက2018စစ်တမ်းမှာ40ရာခိုင်နှုန်းအထိကျဆင်းသွားပါတယ
်။လွန်ခဲ့တဲ့4မေ2014မှာ Asia Foundation ကပြည်သူသဘောထားစစ်တမ်းကောက်ယူတော့ကလည်းပြည်သူတွေတဦးနဲ့တဦးမယုံကြည်ကြဘူးလို့ပြောသူက80ရာခိုင်နှုန်းရှိပါတယ်။အနည်း50ပြည်သိခံရတဲ့လူအဖွဲ့အစည်းဖြစ်တာမို့မျက်စံနာပေးဖို့စိတ်ဝင်စားကြပြီးမှနိုင်ငံရေးကိုစိတ်ဝင်စားဘူးလို့ဆိုပါတယ်။နိုင်ငံရေးမှာပါဝင်မှုနဲ့ဆွေးနွေးမှုကိုအနည်းငယ်အဖြစ်မြင်ခဲ့တဲ့အချင်းတလေးကိုဖျောက်ဖျက်နိုင်ဖို့ကဲကဲနေပုံရပါပဲ။လူရေ3000ပါနိုင်ငံရေးစိတ်ဝင်စားသူက150ပဲရှိတယ်လို့ Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေကအကောင့်ဘက်ကမြင်ကြတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PAC အစီရင်ခံစာမှာဖော်ပြပါတယ်။အစိုးရဟာမိမနဲ့တူပြီးပြည်သူလူထုကိုစောင့်ရှောက်ရမယ်လို့မြင်သူက65ရာခိုင်နှုန်းရှိပါတယ
်။နိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရလက်ထက်ကတည်းကပိုမိုကောင်းမွန်လာတယ်လို့မေးမြန်းခံရသူတဝက်လောက်ကယူဆပါတယ်လုပ်ငန်းတည်ဆောက်မှုမိသားစုဝင်ငွေကုန်ပစ္စည်းဝန်ဆောင်မှုစတဲ့စီးပွားရေးကဏ္ဍတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရခေတ်ထက်သာတယ်လို့ဆိုပါတယ်အလို့အကန့်အခွင့်အလန်းကောင်းမွန်လာပြီးစင်ရဲချမ်းသာကွာဟမှုဟာလည်းကျင်းမြောင်းလာပါတယ်ဘေးရန်ကင်းရှင်းမှုမှာလည်းလက်ရှိအစိုးရလက်ထက်မှာပိုမိုကောင်းမွန်လာတယ်လို့အများစုကယူဆကြပြီးလေးပုံတပုံလောက်ကသာပိုဆိုးလာတယ်လို့မြင်ကြပါတယ်။တိုင်းသားနေမီတွေကလက်နဲ့ကန်ပိဋိပက္ခတွေရောပါသွားတယ်လို့ယူဆသူနဲ့ပိုဆိုးလာတယ်လို့မြင်သူဥယေကတော့အတူတူဖြစ်နေပါတယ
်။ရရကိစ္စသူဝင်းရှင်နီဝဲလွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံဝဲပြည်သူမိတိတင်သာဆန္ဒထုတ်ဖော်ဝဲလက်မှတ်ထိုးတောင်းဆိုဝဲစတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်သူ55ရာခိုင်နှုန်းလောက်ရှိတယ်လို့ PAC အဖွဲ့အစည်းအင်္ဂါစာမှာပေါ်ပြပါလေဒီနေ့ဒေတာမှာတော့ပါဝင်သူဥယျာဉ်50ရာခိုင်နှုန်းလောက်ရှိတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်သူပိုမိုများပြားတယ်လို့ဖြစ်နေပါလေနိုင်ငံရေးသမားတွေဟာရွေးကောက်ပွဲကာလမှာပေးထားတဲ့ကတိတွေကိုရွေးကောက်ပွဲပြီးတဲ့အခါမှာအကောင့်ထဲပေါ်ဖို့ပြတ်ကွက်ကြတယ်လို့မင်းမြန်ခံရသူ50ရာခိုင်နှုန်းကဖြေပါလေအစိုးရဆေးရုံနဲ့ဈေးပေးခန်းရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေကိုမင်းမြန်တဲ့အခါမှာပေါ်မကောင်းမလာတယ်လို့60ရာခိုင်နှုန်းကဖြည့်ပြီး80ရာခိုင်နှုန်းကသာအပြောင်းလဲမရှိဘူးလို့ဆိုပါတယ်။စားတိုင်းမိုဘိုင်းဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးဝန်ဆောင်မှုအခြေအနေဟာလည်းလက်ရှိအစိုးရလက်ထက်ကပေါ်မကောင်းမလဲလို့ပေးမြန်ခံရသူ90ရာခိုင်နှုန်းကဆိုပါတယ်။တာရှင်းနဲ့ရေသုံးဆွဲနိုင်မှုမှာလည်းလက်ရှိအစိုးရလက်ထက်ကပေါ်မကောင်းမလဲလို့60ရာခိုင်နှုန်းကဖြည့်ပါတယ်။ကမ္ဘာတော်ကိုယ်စားလှယ်လုံးဝမရှိသင့်ဘူးလို့ဖြေချသူက30ရာခိုင်နှုန်းကျော်ရှိပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ခင်းမှနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့သမိုင်းဝင်နေရာတွေမှာအစိုးရစစ်တပ်ကတပ်ဆွဲနေရာယူထားတာကိုတားမြစ်ပေးဖို့ဆရာတော်ကြီးတွေကနေတပ်ဆိုင်ရာကိုမြစ်တာရက်ခံထားပါတယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒထောက်ခံပွဲကိုမွန်ပြည်နယ်မှာကျင်းပခဲ့ရဆိုတာနဲ့ရှမ်းပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အချင်းချင်းစစ်ရေးပဏိပခကြောင့်ဒေသခံတွေဒုက္ခရောက်နေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့ကအထင်ကရသမိုင်းဝင်နေရာတစ်ခုဖြစ်တဲ့ကြောက်တော်တောင်မှာအစိုးရစစ်တပ်ကတပ်ဆွဲနေရာယူထားတာကိုတားမြစ်ပေးဖို့ကြောက်တော်မြို့ကမြို့နယ်တန်ခတ်မဟာနာယကဆရာတော်ကြီးတွေအပါအဝင်ဆရာတော်ကြီး12ပါးကတပ်ဆိုင်ရာကိုစာရေးမြစ်တာရက်ခံလိုက်ပါတယ်။မတ်လ25ရက်နေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုလိတ်မှုပြီးဆရာတော်ကြီးတွေကအခုလိုမြစ်တာရက်ခံလိုက်တာဖြစ်ပါတယ်။ကြောက်တော်တောင်ဟာဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ဖြစ်တဲ့မြတ်စွာဘုရားတော်ကိန်းဝတ်တဲ့စီရီတော်ရှိသလိုတခြားသာတဏိကအဆောက်အဦတွေနဲ့ယဉ်ကျေးမှုအမွေနှစ်တွေရှိနေပြီးအနေနဲ့အရရကပုံကိုယ်တွေလာရောက်ကုသပွားများတဲ့နေရာမှာလက်နက်တွေနဲ့လာရောက်နေထိုင်တပ်ဆွဲတာမတင့်တော်တဲ့အတွက်လိုအပ်သလိုစီမံညွန်ကြားပေးဖို့မြစ်တာရက်ခံတယ်လို့အဲ့ဒီစာမှာဖော်ပြထားပါတယ်။မကြသေးမီကလည်းမြောက်ဦးမြို့ထဲမှာလက်နက်ကြီးငယ်ပစ်ခတ်ခံရမှုကြောင့်တမိုင်းဝင်နေရာတချို့ထိခိုက်မှုတွေရှိခဲ့သလိုအရသား9ဦးလည်းဒဏ်ရာရရှိခဲ့ပြီးပူရီတောင်မြို့နယ်က31ပုံ CD ကရုပ်ထုတချို့လည်းပျက်စီးမှုတွေရှိခဲ့ပါတယ်
။မွန်ပြည်နယ်ဆန်မြို့နယ်ကလူထုတွေပါဝင်တဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒထောက်ခံပွဲကိုမော်လမြိုင်မြို့တန်လွင်ဥယျာဉ်ပန်းချံမှာမတ်လ24ရက်နေ့ကကျင်းပခဲ့တာလူ 4,000 ကျော်ခန့်ပါဝင်လှုပ်ရှားခဲ့ပါတယ်။2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒနဲ့ကန့်ညီတဲ့အခြေခံဥပဒေတွေရွေးဆဲပြဋ္ဌာန်းရေးအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံမယ်စတဲ့ကြွေးကြော်တန်တွေနဲ့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီခဏမှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌသောတင်ဤနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်ခဲ့ပါတယ
်။ချင်းပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲကြောင့်စစ်ရှောင်ဦးရေ2000ကျော်ရှိနေတယ်လို့ပလက်ဝမြို့နယ်စစ်ရှောင်အရေးကူညီသူတွေကဆိုပါတယ်။အထူးတပြင်တိုက်ပွဲအဖြစ်များတဲ့ပလက်ဝမြို့နယ်ရှင်းလက်ဝပကာဝစတဲ့ဒေသခံရွာသားတွေဟာပလက်ဝမြို့နယ်နဲ့ကြောက်တော်မြို့နယ်အဆက်တွေမှာစစ်ပေးရှောင်အဖြစ်ခေါ်လုံနေကြရပါတယ်။အဲ့ဒီအထက်ဘင်္ဂလားဒေ့ရှ်နဲ့စစ်ဖက်ကိုတင်းရှောင်နေတဲ့လူဦးရေ130ခန့်ရှိနေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်စစ်ရှောင်တွေနေရာရင်းပြန်နိုင်ဖို့ပလက်ဝမြို့နယ်လူမှုပရဟိတအဖွဲ့တွေနဲ့ချင်းပြည်နယ်ကုလသမဂ္ဂနိုင်ငံတကာကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF အဖွဲ့တို့မတ်လ25ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ပြီးနှစ်နိုင်ငံချိတ်ဆက်တင်ပြသွားဖို့စီစဉ်သွားမယ်လို့ပရဟိတအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုတင်ထွန်းအောင်ကပြောပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းနံမလူမြို့နယ်မန်ဆန်အုပ်စုမှာအစိုးရတပ်နဲ့တပ်ပေါင်းစုတွေကြားတိုက်ပွဲတွေကြောင့်မိုင်းမှုရွာကနေအိမ်နှလုံးလက်နက်ကြီးကြီးထိပ်ပြီးမိလောင်ပျက်စီးခဲ့ပါတယ်။မလ29ရက်နေ့နေ့လယ်ပိုင်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကြောင်းနေအိမ်ပေါ်မှာလက်နက်ကြီးကြီးကြားရောက်ထိမှန်ခဲ့တာဖြစ်ပါတယ်။မိုင်းမှုရွာကဥလုံးဆန်ပေါ်ရက်နေအိမ်နဲ့စိုင်းတော်မိန်နတ်မွန်ခန်းတို့ရဲ့နေအိမ်တွေဖြစ်ပြီးဆန်စပါတင်းပေါင်းရာချီလေထွန်ဆက်တွေမြေဩစာတွေအိမ်မွေးကျဲဝက်တွေမိလောင်ဆုံးရှုံးခဲ့ရပါတယ်။ရွာသားတွေကတော့တိုက်ပွဲကြောင်းပြီးခဲ့တဲ့2ရက်3ရက်ကတည်းကမန်ဆန်မြောက်ကျောင်းကိုရှောင်သိမ်းခဲ့ပြီးဖြစ်တာကြောင့်လူလူထိခိုက်ဒဏ်ရာရခြင်းမရှိခဲ့ပါဘူး။လက်ရှိမန်ဆန်အုပ်စုစစ်ရှောင်စခန်းတစ်ခုမှာစစ်ဘေးရှောင်ရွာသား120ကျော်ရှိနေပါတယ
်။လာမဲပညာသင်နဲ့ကရင်ပြည်နယ်မှာရှိတဲ့အခြေခံပညာမူလတန်းတွေမှာကရင်ပြည်နယ်ရေးရာလေ့လာဆရာဗာရာယတ်တစ်ခုကိုတင် जा ဖို့တင်ညွန်းညွန်းတန်းရေးဆွဲပြီးနေပြီလို့တင်ညွန်းရေးဆွဲရေးတာဝန်ရှိသူတွေကပြောပါတယ်။လက်ရှိအချိန်မှာတင်ညွန်းညွန်းတန်းရေးဆွဲပြီးတဲ့အဆင့်သာဖြစ်ပြီးပြည်နယ်အစိုးရမြန်မာနိုင်ငံတင်ညွန်းညွန်းတန်းရေးဆွဲရေးကော်မတီနဲ့ပြည်ထောင်စုအဆင့်အတီးပြုပါကအခုစတင်နေမှာစတင်မိတ်ဆက်တင်ကြားတော့မှာဖြစ်တယ်လို့ကရင်ပြည်နယ်ရေးရာလေ့လာဆရာတင်ယိုးရေးဆွဲရေးအဖွဲ့ခေါင်းဆောင်ဦးတက်နိုင်ဦးကပြောပါရယ်အခုတင်ယိုးညွန်တန်းဟာကရင်ပြည်နယ်အတွက်တည်တံ့ရေးဆွဲထားတဲ့တင်ယိုးဖြစ်ပြီးပြည်နယ်အတွင်းမှာရှိတဲ့တိုင်းနာလူမျိုးစုရိုးရာဒလိတမိုင်းဝင်အထင်ကရနေရာတဘာဝရေမြေတယံစာဒနဲ့ကရင်ပြည်နယ်စီးပွားရေးအကြောင်းတွေကိုအခြေခံပြီးရေးဆွဲထားတာဖြစ်ပါရယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်အတွင်းလက်နက်ကင်တပ်ဖွဲ့တွေအချင်းချင်းဖြစ်ပွားတဲ့စစ်ရေးပဏိပခအတွင်းဒေသခံပြည်သူတွေမထိခိုက်စေဖို့နဲ့မိမိတို့ကြေညာထားတဲ့အတိုင်းလိုက်နာကြဖို့ရှမ်းပြည်နယ်မြောက်ပိုင်းကလွတ်တော်ကိုယ်စားလှယ်တွေပြည်သူလူထုတွေနဲ့အရက်ပတ်လူမှုဖွဲ့စည်းတွေကတောင်းဆိုခဲ့တာပါအမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်
။တီဘောမဲဆန္ဒနဲ့ပြည်내လှုပ်တော်ကိုယ်စားလှယ်နိုင်ဆန်းဆန်းအေးကတော့လက်နက်ကင်ဖွဲ့တွေကြောင့်ပြည်သူတွေထိခိုက်မှာမလိုလားဘူးလို့ဆိုပါတယ်
။ဖြစ်တင်လာတော့ဒဲလက်နက်ကင်ကြောင့်မဆိုးပြည်သူလူထုကထိခိုက်နေဆိုတော့ဒါတော့မဖြစ်သေးဘူးမနော်ကျွန်မတို့အားလုံးအနေနဲ့တော့ဒဲလက်နက်ကင်မှပြည်သူလူထုထိခိုက်လာမဲ့ပဲလက်နက်ကင်မဆိုးမလိုအပ်ဘူးပေါ့။တခြားတော့တည်ပြီးတော့ဟိုကွန်မန့်မပေးလို့ပါဘူးဟိုဖြစ်တင်လာတော့တို့မိမိစကားမိမိရဲ့ထုတ်ပြန်ချက်တိုင်းတော့လည်းနာဖို့လိုအပ်တာလေးနော်
ရှမ်းပြည်ပြည်လဲစုတောင်းရေးကောင်စီ RCSSSA အနေနဲ့ရှမ်းပြည်သူသက်ရေးပါတီ SSPP SSA နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုမိမိကိုယ်ကိုခုခံကာကွယ်ခြင်းမပအပြစ်ရဆဲထားကြောင်းမလ20ရက်နေ့က RCSSSA ကနေထုတ်ပြန်ထားတာပါထုတ်ပြန်ပြီးမလ25ရက်နေ့မှာဒီပေါ်မြို့နယ်နဲ့နံမလူမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့နယ်စည်းမခြားပရဟိတဖွဲ့ဒီပေါ်တာဝန်ခံကုမျိုးကခုလိုပြောပါတယ်
ခုလိုလိုစေကတော့မနေရကျွန်တော်တို့ငားမခေါ်ဘူးလူလူပြောင်းတန်းရွာနဲ့ဘုံနာရွာနားမှာတော့တိတိမိလေးတကူတော့ကြားလိုက်တယ်လေအတန်းလေးထွက်လာလေးပေါ့နော်အပိုင်းလေးပေါ့ကျွန်တော်တို့အနေနဲ့ကတော့ဒါဟိုဒါမဖြစ်စေချင်ပါဘူးပေါ့နော်ကိုတိုင်းသားချင်းချင်းပေါ့နော်ဘုံလုံးဒီညီညွတ်နဲ့ညီငယ်ငယ်လေးဖြစ်သွားရင်လက်ရှိဒီမှာလက်တွေ့ခံစားနေရတဲ့တီတီတွေရဲ့ဘဝကြီးရတော့နော်ဟိုဘဝအနေထားတွေကလည်းစီးပွားရေးလုပ်ငန်းတွေချိန်နေနေတာပေါ့နော်ကျင်းနေတော့အဲ့ဒီဥစ္စာတွေပြန်လဲပြီးတော့လုံနိုင်အောင်တော့အေးချမ်းချမ်းလေးနေနိုင်အောင်အားလုံးပူးပေါင်းနဲ့ညီညွတ်လေးနဲ့ဒါအေးချမ်းချမ်းဖြစ်ရင်ကျွန်တော်တို့ကတော့တကယ်ကိုအေးချမ်းမှာပါ။
တိုက်ပွဲတွေကြောင့်ဒီဘောနမလူလမ်းမဘောကြေးရွာကဒေရခန့်ပြည်သူနဲ့ဆောင်ကျော်ထွက်ပြေးတိမ်းချောင်ခဲကြရပြီးခဏချင်းထိနေရမပြန်နိုင်သေးတဲ့စစ်ဆောင်တွေလည်းရှိနေသေးတယ်လို့ပြည်နယ်လွှတ်တော်ကုစလည်းနန်းဆဆိုင်အေးကဆက်ပြောပါတယ်
။မတော်150ကျော်လောက်ပဲကျန်တော့ရှင်ဟိုစကားတော့300ပါဘောနော်300ကနားမခေါ်ပါရဲ့နောက်ပနေရဲ့အဲနောက်ထပ်ကျင်းတီပါရဲ့ရှိတယ်ဆိုတာလဲဟိုစက်ကွဲနေတော့ဒီဆိုရင်အင်္ဂလိပ်ပြေးပြန်လိုက်ဟိုစက်တွေးလုံးလိုက်စက်ကွဲပြန်ဖြစ်ပြီးဆိုရင်ပြေးလာလဲအဲ့လိုမျိုးနေထားပါ
ဒေသခံတွေနေရရင်အေးချမ်းလုံခြုံစွာပြန်နေထိုင်ရေးဘေးကင်းစွာသွက်မွေးဝန်းကျောင်းလုပ်ငန်းတွေလုပ်ကိုင်နိုင်ရေးတပ်ဆိုင်ရာလက်နက်ကိုင်အဖွဲ့တွေအနေနဲ့အလေးသားစဉ်းစားဖေးဖို့လိုကြောင်းနန်းဆန်းဆိုင်အေးကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နဲ့နမ်တူမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေနဲ့ RCSS တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေသခံရွာသားထောင်နဲ့ချီဟာနေရက်ကနေစွန့်ခွာပြီးဖုန်းတော်ကြီးကျောင်းတွေမှာခိုးလုံနေခဲ့ရပါတယ်ဒီအကြောင်းကိုနမ်ဟောင်ကလည်းစူးစီးတင်ဆက်ထားပါတယ
်မြောက်ပိုင်းမဟာမိတ်တပ်တွေက RCSS ရာကြီးတပ်စခန်းချထားရာနမ်တူမြို့တောင်ဖက်လွယ်ဟန်းတောင်ကိုမတ်လ21ရက်နေ့ကနေ23ရက်နေ့အထိအပြင်းထန်တိုက်ခိုက်ရမှာတိုက်ပွဲကြောင့်ဆမ်ခါရွာသားတဦးတိဆုံးခဲ့ရပြီးရွာသားနေရာနီးပါးကစစ်ပေးသင့်ခဲ့ရပါတယ်နမ်တူမြို့နယ်တိုက်ပွဲအတွင်းဘန်လုံအုပ်စုဘုံကြီးကျောင်းကိုရောက်ရှိနေတဲ့စစ်ပေးဆောင်နန်းဆမ်ကရွာမပြန်ရဲသေးဘူးလို့ရှမ်းဘာသာနဲ့ပြောပါတယ်
ကွန်ဝါလုံမတပိုင်မိဖခင်နဝတ်သူအနာမမီကံပန်လုံးနဲ့တဲ့
လုံမဲရွာကအကုန်ထွက်ပြေးတယ်တယောက်တနေရစီမှာခိုးလုံနေတချို့လဲဆွေမျိုးတွေအိမ်သွားနေတယ်အခုကျမတို့ပန်းလုံးကြောင်းမှာခိုးလုံနေတာကတော့ကလေးလူကြီး40ကျော်လောက်ရှိတယ်ဝမ်မန်ကျောင်းတိုင်းမှာတော့ရှင်ပြုချိန်မှုရှင်ပြုခန္ဓာကိုတက်တိတ်ပဲလုပ်ပြီးကိုရင်ဝတ်လိုက်ရတယ်လက်နက်ကင်တွေကဝမ်မန်ဆက်ခရွာနားမှာရှိနေတော့ကျမတို့လည်းရွာမပြန်ရဲသေးဘူး
2018နှစ်လယ်ပိုင်းကနေကနေ့အထိဖြစ်ပွားလာတဲ့မြောက်ပိုင်းမဟာမိတ်တပ်နဲ့ RCSS တို့အကြားတိုက်ပွဲတွေကြောင့်ကျေးလက်ဒေသခံထောင်ကနန်းစစ်ပေးစစ်တမ်းတင်ခဲ့ရပါတယ်ဒီတိုက်ပွဲတွေရပ်တန့်ဖို့အများယုံကြည်ကိုးကွယ်တဲ့မိုင်းဖုံးဆရာတော်ကနေမြစ်တမ်းရပ်ခံပေးမဲ့တိုက်ပွဲကလက်တွေ့ရပ်တန့်နိုင်ခြင်းမရှိသေးပါဘူးအခုလိုနယ်မြေအငင်းပွားမှုကြောင့်ရှမ်းပြည်သားလက်နက်ကင်တပ်အချင်းချင်းတိုက်ပွဲဖြစ်ပွားလာနေရတာဟာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းလို့ဖြစ်တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကပြောပါတယ
်ဒီမှာရှမ်းပြည်ချင်းတိုက်နေရဲရှမ်းနဲ့ဘလောင်တိုက်တယ်အစရှိတဲ့ပြင်ပေါ့နော်အဲ့လိုမျိုးမလူလားတဲ့ပြဿနာရှိနေတယ်ဆိုတာကလည်းဘယ်အစတော့ဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြေရှင်းလို့မရလို့ဒီရေးကိစ္စကိုမင်းတို့လောက်ဆောင်လေးရတဲ့အနေအထားတစ်ခုဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြေရှင်းနိုင်တဲ့အနေအထားရောက်သွားပြီဆိုလို့ဒီလက်နက်ကန်တတိယကစားကလည်း အလိုလိုမျိုးခုံရင်းသွားမှာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ
်။ရှမ်းပြည်မြောက်ပိုင်းမှာဆွေရတက်မရော်နဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေအပြင်ရှမ်းပြည်နယ်အခြေပြုလက်နက်ကင်တပ်ဖွဲ့အချင်းချင်းဖြစ်တဲ့တအန်းပလောင်တပ် TNLA နဲ့ရှမ်းတပ်အချင်းချင်းဖြစ်တဲ့ RCSS နဲ့ SSPP တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်တနင်္ဂနွေလို့ပြစ်ခတ်ရဆေးစာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS နဲ့အစိုးရတပ်မတော်တို့အကြားလဲမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလျက်ရှိပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်ကြောက်တော်မြို့တမိုင်းဝင်နေရာတစ်ခုဖြစ်တဲ့ကြောက်တော်တောင်မှာအစိုးရစစ်တပ်ကတပ်ဆွဲနေရာယူထားတာကိုတားမြစ်ပေးဖို့မြို့နယ်တန်ကမဟာနာယကဆရာတော်ကြီးတွေအပါအဝင်ဆရာတော်ကြီး12ပါးကတက်ဆိုင်ရာကိုမြစ်တာရက်ခံထားပါတယ်။မွန်ပြည်နယ်အတွင်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒထောက်ခံပွဲကိုမော်လမြိုင်မြို့တန်လွင်ဥယျာဉ်ပန်းချံမှာကျင်းပခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကိုအီးမေးလ်ပို့ပေးစေချင်ပါတယ်ရှင
် VOA ကနေထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းတိုမီတာ25နဲ့32တို့ကနေပြီးတော့ပြန်ပြီးနားဆင်နိုင်ပါတယ် VOA American တန်ရဲ့အာသာပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်ခုညာပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံတွင်တရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေကိုမက္ကဆီကိုနဲ့အမေရိကတိုက်11သုံးနိုင်ငံကကာဝယ်တားဆီးကိုထိရောက်ဆောင်ရွက်ပေးတာမျိုးမရှိတဲ့အတွက်အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ကိုပိတ်မဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကထပ်မံချင်းချောက်ပြောဆိုလိုက်ပါတယ်။တရားမဝင်ဝင်ရောက်နေတဲ့သူတွေကိုတားဆီးဖို့အတွက်မက္ကဆီကိုနိုင်ငံဘက်ကဘာမှလုပ်နေတာမရှိဘူးလို့သမ္မတထရန့်ကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေထပ်မံပြောဆိုလိုက်တာပါ။ဆိုမာလီယာနိုင်ငံမြို့တော်ကစားတောက်ဆိုင်38မှာဒီနေ့ကားဘုံးပောက်ခွဲရာကလူ12ဦးထိမှန်းတေဆုံးသွားပြီး20ကျော်တန်ရရသွားပါတယ်။မိုဂါဒီရှိမြို့တော်ကလူစီကားရမကာအယ်မူကရာမာလမ်းပေါ်ကစားတောက်ဆိုင်အဝင်တကားနားမှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရိုင်းတွေ့သူတွေက VOA ဆိုမာလီယာဌာနကိုပြောပါတယ်။စားတောက်ဆိုင်ခေါင်းမှုပြိုကျသွားပြီးလူတော်များများပိတ်မိနေတယ်လို့လည်းကိုရိုင်းတွေ့တဲ့သူတွေကပြောဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာမကြသေးခင်ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမဲရလတ်တွေကိုရန်နုံမြေပြည်ထွက်ပြီးစီချိန်မှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရရှိခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။စစ်တပ်နဲ့နှိစက်တဲ့ Plan Prachalat ပါတီကထောက်ခံမဲ့ 8.4% နဲ့ထောက်ခံမှုအများစုရရှိခဲ့တာဖြစ်တဲ့အကြောင်းကော်မရှင်ရဲ့ဒုတိယအတွင်းမှုချုပ်ကဒီနေ့ပဲပြောလိုက်တာပါ။လွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖယ်ရှားတာခံခဲ့ရတဲ့အဓိကအတိုက်ခံ Prachalat ပါတီကတော့ထောက်ခံမဲ့ 9.9% ရရှိခဲ့တယ်လို့လည်းကော်မရှင်ကပြောပါတယ်။မဲရီအတွက်အားလုံးကိုကြီးညာခဲ့ပေမဲ့တရားဝင်မဲရက်လက်အပြည့်စုံကိုတော့မေလ9ရက်နေ့ကျမှထုတ်ပြန်သွားမှာပါ။ကိုစလန်နီယာ900ရှိအောက်လွတ်တော်အတွက်နိုင်ငံရေးပါတီသီးသီးကကိုစလန်ဘယ်နီယာဘယ်နီယာစီအနိုင်ရတယ်ဆိုတာကိုလည်းကော်မရှင်ကအခုချိန်ထိတော့တရားဝင်မထုတ်ပြန်ရသေးပါဘူး
။ကြားသာပရင်းညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brightest Sonnet ဖြစ်ပါတယ်ရှင်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome